Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ခါနေပြီးတော့2018ခုနှစ်မေလ12ရက်စနေနေ့မနက်ခင်းစီစဉ်တွေကိုလိုင်းနိုမီတာ24 40 51တို့ကနေစတင်ပြီးတော့ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတစ်ချိန်နဲ့တပြေးညီကျွန်တော်တို့ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြောင်လွင်မှာအခုမနက်ခင်းစီစဉ်တွေကိုတင်ဆက်ပေးမှာပါ
ကျွန်မကတော့ဆုမြတ်မမအမေရိကန်ပြည်ထောင်စုကပါကစ္စတန်တန်တမန်တွေအပေါ်ခီးသွွားကန့်သက်ချက်တွေထုတ်ပြန်ခဲ့ပြီးတဲ့နောက်ပါကစ္စတန်ကလည်းအပြန်အလှန်ကန့်သက်ချက်တွေထုတ်ပြန်ခဲ့ပါတယ် Writers သတင်းတောင်နှစ်ယောက်ဖမ်းဆီးတရားစွဲခံထားရတဲ့ပတ်သက်လို့သူတို့ဟာပြစ်မှုမမြောက်ဘဲဖမ်းဆီးခံရတာဖြစ်တယ်လို့ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဥက္ကဋ္ဌဦးညာဝင်းကပြောကြားခဲ့ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုမတ်မြသစင်အောင်နဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါခင်ဗျာကချင်စစ်ပွဲကိုဆန့်ကျင်နေသူတွေကမြန်မာနိုင်ငံထဲမှာတွေရှိနေကြတာမဟုတ်ပါဘူးအမေရိကန်သမ္မတအင်ပီရိုရှိမှလည်းရှိနေပါတယ်
တို့ပြောတဲ့အတိုင်းအစားချောင်းလဲဆိုတာကျွန်တော်ဒီတည်းမှာကျွန်တော်ချင်းပြည်နယ်မှာအခုတင်းချောင်းတဲ့တွေ1000ကျော်ရှိတာပေါ့နော်ကျွန်တော်လည်းထပ်တူထပ်မြောက်
အဲ့ဒါကတော့အင်ဗီရိုရှေ့ကမြန်မာတိုင်းသားတွေရဲ့အစားချောင်းဆန္ဒပြပွဲအကြောင်းမှကြားခင်ကြားမှာပါအင်ဗီရိုရှေ့မှာဆန္ဒပြကြတဲ့သူတွေကတော့အဖမ်းမခံပါဘူးဒါပေမဲ့မြန်မာပြည်ထဲမှာတော့ကချင်စစ်ပွဲဆန့်ကျင်သမားတွေအဖမ်းခံရတာများနေတဲ့အကြောင်းနောက်မလေးရှားကိုခိုးဝင်မှုစ조사ကြတဲ့မြန်မာတွေလည်းအဖမ်းခံကြရတဲ့အကြောင်းနောက်တစ်ခါတောင်တရုတ်ပင်လယ်အတွင်းမှာမစ်ဆိုင်းဒုံးလဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ကိုဗီယက်နမ်ကကန့်ကွက်နေတဲ့အကြောင်းဆက်လာတဲ့အပြင်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါအခုတော့နောက်ဆုံးရတဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်မြသစင်အောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကပါကစ္စတန်တန်တမန်တွေအပေါ်ခီးသွွားကန့်သက်ချက်တွေထုတ်ပြန်ခဲ့ပြီးတဲ့နောက်ပါကစ္စတန်ကလည်းအမေရိကန်တန်တမန်တွေအပေါ်ခီးသွွားကန့်သက်ချက်တွေပြန်လည်ထုတ်ပြန်လိုက်ပါတယ်အကြမ်းဖက်မှုတိုက်ဖျက်ရေးသဘောတူညီမှုအရအမေရိကန်တန်တမန်တွေကိုပေးထားတဲ့လက်ရောချက်တွေကိုလည်းပြန်လည်ရှိုက်သွင်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှတာဝန်ကျနေတဲ့ပါကစ္စတန်တန်တမန်တွေအနေနဲ့သူတို့တာဝန်ကျတဲ့နေရာကနေပြီးတော့ကီလိုမီတာ40ထက်အကျော်အကွာအဝေးကိုသွားချင်တယ်ဆိုရင်9ရက်ကြိုတင်အသိပေးခွင့်တောင်းဖို့အတွက်အမေရိကန်အစိုးရကကန့်သတ်ခဲ့တာပါ။အကြေတဝင့်ရှင်းပြချက်မပါဘဲပါကစ္စတန်မှလည်းအပြန်အလှန်ခီးသွွားခွင့်တတ်မှတ်ချက်တွေချလိုက်တယ်လို့ပါကစ္စတန်နိုင်ငံသားရေးဌာနကဒီအစ္စလာမာဘတ်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကိုပေးပို့တဲ့စာရဲမှာရေးထားပါတယ်။အမေရိကန်မှာရှိတဲ့ပါကစ္စတန်တန်တမန်တွေနဲ့တာဝန်ရှိသူတွေအပေါ်ခီးသွွားကန့်သတ်ချက်ကမေလ7ရက်နေ့မှာစတင်အသက်ဝင်တယ်ဆိုတာကိုလည်းပါကစ္စတန်နိုင်ငံသားရေးဌာနစာရဲမှာအတည်ပြုထားပါတယ်။ပါကစ္စတန်မှာရှိတဲ့အမေရိကန်တန်ဝန်တန်းတွေကတော့တန်ယုံပြရဝင်အပြင်ရောက်ရင်ပါကစ္စတန်ထောက်လန်းရေးတွေကရှာဖွေမေးမြန်းတာတွေလုပ်နေတယ်လို့လက်တလောမှာပဲပြောကြားခဲ့ကြတာပါ။ပါကစ္စတန်ဘက်ကကန့်သတ်ချက်ထဲမှာအမေရိကန်တန်ယုံနဲ့ကောင်စက်ဝင်ယုံဝန်ထမ်းတွေအတွက်လေစိတ်မှအထူးခံစား권ပေးထားတာကိုလည်းယူသိမ်းခဲ့ပါတယ်သူတို့ရဲ့ပစ္စည်းတွေကိုတခြားခီးတယ်တွေနီးတူရှာဖွေစစ်ဆေးရတော့မှာဖြစ်ပါတယ်ဒါရင်မကအမေရိကန်တန်ဝန်ထမ်းတွေရဲ့နေအိမ်တွေလုံခြုံရေးအတွက်တတ်မှတ်ထားတဲ့နေအိမ်တွေမှာရေဒီယိုဆက်သွယ်ရေးပစ္စည်းတွေတပ်ဆင်ခြင်းနဲ့ဆိုရင်လည်းခွင့်ပြုချက်တောင်းခံရတော့မှာဖြစ်ပါတယ်
အီရန်နျူကလ িয়ার သဘောတူစာချုပ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ဗြိတိန်ပြင်သစ်နဲ့ဂျာမနီဆိုင်ရာနိုင်ငံသားရေးဝန်ကြီးများကိုဥရောပတမကနိုင်ငံသားဆက်ဆံရေးမူဝါဒအကြီးအကဲဖက်ဒရီကာမိုဂါရီနီကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အမေရိကန်ကဒီသဘောတူစာချုပ်ကနေနှုတ်ထွက်ဖို့သမ္မတထရမ့်ကဆုံးဖြတ်ပြီးဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအီရန်နိုင်ငံသားရေးဝန်ကြီးဂျာဗတ်ဇာရစ်လည်းတက်ရောက်မယ်လို့မျှော်လင့်ကြောင်းဥရောပတမကပြင်ပဆက်ဆံရေးဌာနရဲ့တောက်ကြနေ့ကကြေညာချက်အရသိရပါတယ်။လောလောဆယ်မှာတော့ဥရောပနိုင်ငံတွေအနေနဲ့အမေရိကန်ကိုကမ္ဘာစီးပွားရေးထိန်းကွက်သူလို့မမှတ်ယူသင့်ဘူးလို့ပြင်သစ်ဗန္ဒာရေးဝန်ကြီးဘရူနိုလီမဲကပြောပါရယ်။အီရန်နျူကလ িয়ার သဘောတူစာချုပ်နဲ့ပတ်သက်ပြီးရှေ့ဆက်ဆွေးနွေးကြရမှာပြင်သစ်ရဲ့သဘောထားကိုလည်းထည့်သွင်းစဉ်းစားဖို့သူကတိုက်တွန်းလိုက်ပါရယ်။တောက်ကြနေ့က Europe One Radio နဲ့တွေ့ဆုံမေးမြန်းခန်းမှာဥရောပနိုင်ငံတွေဟာမိမိအချုပ်အခြာအာဏာပိုင်စီးပွားရေးကိုကာကွယ်စောင့်ရှောက်ရမှာဖြစ်ကြောင်းလည်းဝန်ကြီးလီမဲကပြောပါရယ်။အီရန်နျူကလ িয়ার သဘောတူစာချုပ်ကအမေရိကန်နှုတ်ထွက်တာဟာတနည်းအားဖြင့်တော့ကမ္ဘာလုံးဆိုင်ရာယုံကြည်မှုကိုအားနည်းသွားစေတယ်လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ကသုံးသပ်ပါတယ်
။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေကိုဆွန့်လွှတ်မယ်ဆိုရင်စီးပွားရေးကောင်းမွန်လာစေရေးအတွက်အမေရိကန်ပြည်ထောင်စုကကူညီမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။မစ္စတာပွန်ပေယိုနဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကန်ကျွန်ဟွာတို့ဝါရှင်တန်မြို့တော်မှာတွေ့ဆုံဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာပွန်ပေယိုကအခုလိုပြောကြားခဲ့တာပါ။
If North Korea takes bold action to quickly denuclearize, the United States is prepared to work with North Korea to achieve prosperity on the par.
တကယ်လို့မြောက်ကိုရီးယားဘက်ကပြက်ပြက်သားသားနဲ့နျူကလ িয়ার အစီအစဉ်ကိုမြင်မြန်ဆန်းဆန်းဖြတ်သိမ်းမယ်ဆိုရင် မိတ်ဆွေတောင်ကိုရီးယားလိုပဲအမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနိုင်ငံသားများဝါပြောလာအောင်လို့မြောက်ကိုရီးယားနဲ့အတူဆောင်ရွက်ဖို့အသင့်ရှိတယ်လို့ပြောကြားသွားတာဖြစ်ပါတယ်မစ္စတာပွန်ပေယိုဟာသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့မကြခင်တွေ့ဆုံပွဲအတွက်ပျုံယမ်းမြို့တော်ကိုတွားရောက်ဆွေးနွေးပြီးကြာသာရင်းနှီးကမှဝါရှင်တန်ပြန်ရောက်လာတာပါကင်ဂျုံအန်နဲ့ကောင်းမွန်ပြီးတော့ထိထိရောက်ရောက်ဆွေးနွေးနိုင်ခဲ့တယ်လို့လည်းမစ္စတာပွန်ပေယိုကပြောပါတယ်သူတို့ဆွေးနွေးပြီးမကြခင်မှာပဲမြောက်ကိုရီးယားမှာဖမ်းဆီးခံထားရတဲ့အမေရိကန်၃ယောက်ပြန်လည်လွတ်မြောက်လာခဲ့တာပါသမ္မတထရမ့်နဲ့ကင်ဂျုံအန်တို့ဂျွန်လ၁၂ရက်နေ့ကျရင်စင်ကာပူမှာတွေ့ဆုံကြမှာပါဒီတွေ့ဆုံပွဲကိုအင်ရှင်အဖြစ်နဲ့စင်ကာပူနိုင်ငံကလက်ခံကျင်းပပေးတဲ့အပေါ်မှာဝန်ကြီးချုပ်လီရှာလုံးကိုသမ္မတထရမ့်ကကျေးဇူးတင်စကားပြောခဲ့တယ်လို့အင်ဗျူတော်ကပြောပါတယ်
တနင်္လာနေ့ကျရင်ဂျေရုရှလင်မြို့မှာအစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ယုံဖွင့်လှစ်ဖို့ရှိတာနဲ့ကြံပိုင်နဲ့ထဲမှာပဲဒေသတွင်းမှာတန်ယုံဖွင့်ပွဲနဲ့ပတ်သက်ပြီးမငြိမ်သက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။တန်ယုံဖွင့်ပွဲမှာဧည့်သည်800လောက်ဖိတ်ကြားဖို့ရာထားပြီးသမ္မတထရမ့်ရဲ့တမီးဖြစ်သူအိုင်ဗန်ကာထရမ့်နဲ့တမက်ဖြစ်သူတို့လည်းတက်ရောက်ကြမှာဖြစ်ပါတယ်။သမ္မတထရမ့်ကဗီဒီယိုကတဆင့်မိန့်ခွန်းပြောကြားမှာဖြစ်ပြီးအစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ယုံကိုတယ်လ်အဗစ်မြို့ကနေပြောင်းရွှေ့ဖို့သူ့ရဲ့2019ခုနှစ်ကဆုံးဖြတ်ချက်ကိုအခိုင်အမာပြသဖို့ရည်ရွယ်ထားပါတယ်။ဂျေရုရှလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တရားဝင်သတ်မှတ်ဖို့အချိန်ရောက်ပြီလို့သမ္မတထရမ့်ကမနှစ်နှောင်းပိုင်းကပြောခဲ့တာပါ။ဂျေရုရှလင်မြို့မှာတန်ယုံဆောက်ဦးတည်ဆောက်မှုအပြီးမတတ်ခင်အချိန်တွင်မှာတော့တန်ယုံဝန်ထမ်း850တဲကတော်တော်များများကိုတယ်လ်အဗစ်မြို့မှာဆက်လက်ထားရှိမှာဖြစ်ပါတယ်။ကနအူးဝန်ထမ်းတစ်တွေအဖြစ်တန်အမတ်ကြီးဒေးဗစ်ဖရီဒမန်နဲ့ဝန်ထမ်း90ကိုတော့ဂျေရုရှလင်မြို့တန်ယုံကိုပြောင်းရွှေ့ခံထားမှာဖြစ်ပါတယ်
။ VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညာလိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။စနေနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ Writers သတင်းတောက်နှစ်ယောက်ဖမ်းဆီးတရားစွဲခံထားရတာနဲ့ပတ်သက်လို့သူတို့ဟာပြစ်မှုမမြောက်ဘဲဖမ်းဆီးခံရတာဖြစ်တယ်လို့ NLD ပါတီဗဟိုအလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးညောင်ဝင်းကပြောကြားခဲ့ပါတယ်
။အမှုမတင်ရင်စဖမ်းလို့ရတယ်ကျွန်တော်ပြောခဲ့တဲ့စကားဒါတော့ကျွန်တော်ပြန်ပြောမယ်။အဲ့ဒါပါလေပြစ်မှုကျူးလို့မရှိဘူးလေဘာဟာလဲလို့ကျွန်တော်ပြောတယ်။သူတို့လက်ထဲမှာဆိုင်ရဆန္ဒလည်းဆိုရင်တွေ့ရင်ဒီဆိုင်ရကိုသုံးတာမရှိဘူးလေပြစ်မှုမဖြစ်ဘူးဒါဥပဒေအရကျွန်တော်
ဒီအမှုဟာဒီလောလောဆယ်တရားရုံးမှာစစ်ဆေးနေတဲ့အမှုဖြစ်လို့သူ့အနေနဲ့ဝေဖန်လို့မရပါပဲ။သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစဖမ်းစင်တုန်းကသူပြောခဲ့တာကိုဦးညံဝင်းပြောင်းပြောင်းပြတာဖြစ်ပါတယ်။ Writers သတင်းတော်တွေကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့တဲ့သူ့ရဲမှုရဲမှုမိုးရနိုင်ရဲ့အမှုနဲ့ပတ်သက်လို့လဲရဲတရားရုံးက၆မိန်ပေးတာဟာဥပဒေနဲ့မညီဘူးလို့ပြောပါတယ်။ဖွဲ့စည်းပုံဥပဒေအရလူတစ်ယောက်ကို24နာရီထဲကြော်ပြီးတော့ဖမ်းချုပ်ထားနိုင်ဖို့အတွက်တရားသူကြီးကသာရမန်ပေးနိုင်တယ်လို့ဦးညောင်ဝင်းကရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံမှာဥပဒေအခွင့်အရေးအညီအမျှမရနိုင်သူတွေကိုတရားဥပဒေမှာညီမျှတဲ့အခွင့်အရေးရနိုင်ဖို့အတွက်ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ရုံးကိုတောက်ကြနေတော့ကနေပြည်တော်မှာဖွင့်လှစ်ခဲ့စဉ်မှာရှင်းနေကြီးဦးညောင်ဝင်းကပြောကြားခဲ့တာဖြစ်ပါတယ်။ဆင်းရဲလို့ခရီးဝေးလို့နားမလည်လို့ဆိုပြီးဥပဒေအခွင့်အရေးမထိခိုက်အောင်လို့ကာကွယ်ပေးနိုင်ဖို့အဓိကရည်ရွယ်တယ်လို့ဦးညံဝင်းကပြောပါတယ်ရှင်
။မြန်မာနိုင်ငံမှာကချင်တိုင်းသားတွေအပေါ်ဖိနှိပ်မှုတွေအဆုံးသတ်စေရေးအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကသမရအင်ဖြူတော်ရှေ့မှာကချင်မြန်မာနဲ့တခြားတိုင်းသားတွေစုပေါင်းပြီး24နာရီကြာအစာရှောင်ဆန္ဒပြပွဲကျင်းပနေပါတယ်။ကချင်ပြည်နယ်တိုက်ပွဲတွင်ပိတ်မိနေတဲ့စစ်ဘေးဒုက္ခသည်2000ကျော်အပါအဝင်တခြားကချင်ဒုက္ခသည်စခန်းတွေမှာရှိနေတဲ့လူတွေအားလုံးဘေးရန်ကင်းဖို့အတွက်အမေရိကန်ပြည်ထောင်စုတဝမ်းမှာရှိနေတဲ့ကချင်တွေဝါရှင်တန် DC မှာလာရောက်စုဝေးပြီးခရီးယန်ဘာသာကျင့်ဝတ်အရာအစာရှောင်ဆုတောင်းဝတ်ပြုကြတာဖြစ်တယ်လို့ဆန္ဒပြပွဲဦးဆောင်သူတဦးဖြစ်တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂုံဆန်းက VOA ကိုပြောပါရယ်ဒါအပြင်မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့အကြီးအကျယ်ထိုးစစ်ဆင်တွေမှုတွေနဲ့ဖိနှိပ်ညှဉ်းပန်းမှုတွေကိုအမေရိကန်အစိုးရနဲ့ပြည်သူတွေသိရှိပြီးမြန်မာအစိုးရနဲ့စစ်တပ်ကိုဖိအားပေးလာဖို့လည်းရည်ရွယ်တယ်လို့ဆိုပါရယ်။24နာရီကြာအစာရှောင်ဆုတောင်းဆန္ဒပြပွဲကိုမေလ17ရက်ကနေ22ရက်နေ့အထိအမေရိကန်သမ္မတအင်ဖြူတော်ရှေ့မှာပြုလုပ်သွားမှာဖြစ်ပြီးလူပေါင်း40နီးပါးလောက်ပါဝင်မယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါရယ်။တည်င်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါရယ်။
မလေးရှားနိုင်ငံမှာမဟာဒီယာမိုဟာမက်ဦးဆောင်တဲ့၄ပါတီညွန်ပေါင်းမဟာမိတ်အဖွဲ့ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အပေါ်ထောင်ချခံထားရတဲ့အတိုက်ခံခေါင်းဆောင် NY Ibrahim ကအင်မတန်ဝမ်းသာနေတယ်လို့သူ့ရဲ့ People's Justice Party ကပြောကြားခဲ့ပါတယ်။မလေးရှားနိုင်ငံပြုပြင်ပြောင်းလဲရေးအတွက်စတင်လှုပ်ရှားခဲ့တာအနှစ်20နီးပါးအကြာမှာအတိုက်ခံတွေအနိုင်ရခဲ့တဲ့အပေါ်မှာ Mr. NY အတိုင်းမသိဝမ်းသာနေတယ်လို့သူ့ကိုဆေးရုံမှာတွားရောက်တွေးဆခဲ့တဲ့ People's Justice Party ရဲ့ထိတ်တန့်နိုင်ငံရေးသမားတစ်ယောက်ဖြစ်တဲ့ဆိုင်ဖူဒင်နာဆူရှင်ကသတင်းတောက်တွေကိုတောက်ကြနေကပြောကြခဲ့တာပါမစ္စတာအန်ဝါဟာခွဲစိတ်ကုသမှုတစ်ခုလက်တလောမှာပဲခံယူထားတဲ့အတွက်ဆဲယုံတက်နေရတာဖြစ်ပါတယ်မစ္စတာအန်ဝါကိုမလေးဘရင်ကအမြန်ဆုံးလွှင့်ချင်းချမ်းသာခွင့်ပေးဖို့လိုလားတယ်လို့မစ္စတာမဟာဒီယာကလည်းပြောကြခဲ့ပါတယ်သူရဲ့ပိုင်းအတွင်းမှာလွတ်လာနိုင်တယ်လို့လည်းဇနီးဖြစ်တဲ့သူ1 RC1 Ismail ကတောက်ကြနေကပြောကြခဲ့ပါတယ်မစ္စတာအန်ဝါရဲ့ဇနီးတဲ့1 RC자 ကိုအစိုးရအသစ်မှာဒုတိယဝန်ကြီးချုပ်ရာထူးပေးဖို့ရထားပါတယ်မစ္စတာအန်ဝါဟာလိန်တူဆက်ဆံမှုနဲ့2015ခုနှစ်တုန်းကထောင်ချခံခဲ့ရတာပါ။အဲဒီတုန်းကအစိုးရအတိုက်ခံတွေနှိမ်နင်းဖို့အတွက်နိုင်ငံရေးအရာတမင်အကွက်ဆင်ထောင်ချတာဖြစ်တယ်လို့မစ္စတာအန်ဝါကပြောကြားခဲ့ပါတယ်။မဟာဒီယာဝန်ကြီးချုပ်ဖြစ်နေတဲ့1998ခုနှစ်တုန်းကလည်းအဲဒီတုန်းကဒူးဝန်ကြီးချုပ်ဖြစ်တဲ့မစ္စတာအန်ဝါပထမတစ်ကြိမ်ထောင်ချခံခဲ့ရပြီးတော့2004ခုနှစ်မှာပြန်လွတ်လာခဲ့တာပါ။အခုတစ်ကြိမ်ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့မစ္စတာမဟာဒီယာကတော့လာမယ့်နှစ်ပိုင်းတွေအတွင်းမှာမစ္စတာအန်ဝါကိုအာဏာလွှဲပေးမယ်လို့ပြောကြားထားပါတယ်။
ဖိလစ်ပိုင်နိုင်ငံကတရားသူကြီးချုပ်ကိုသူ့ရဲ့လှုပ်ဖော်ကင်ဘက်တရားသူကြီးတွေကမကြုံစဘူးမဲတွေပေးပြီးဖြုတ်ချခဲ့ပါတယ်။အခုလောက်ရဟာအခြေခံဥပဒေနဲ့မညီတဲ့အပြင်ဒီမိုကရေစီကိုလည်းချိန်းချောက်နေတယ်လို့ရာဒူးကဖြုတ်ချခံရတဲ့တရားသူကြီးချုပ်မာရီယာလိုဒက်စ်ဆရီနိုကပြောပါတယ်။သူနဲ့အတူရန်နဲ့ချီတဲ့ဆန္ဒပြသူတွေကဒီလောက်ရကိုကန့်ကွက်ခဲ့ကြတာပါ။တရားသူကြီးမာရီယာဟာအာနာရှင်ဆန်နဲ့ဖိလစ်ပိုင်သမ္မတဒူတာဒေးကိုဝေဖန်တဲ့နေရာမှာနာမည်ကြီးသူတဦးလည်းဖြစ်ပါတယ်။တရားရုံးပြောခွင့်ရပုဂ္ဂိုလ်ကတော့ထောက်ခံမဲ၊ရှစ်မဲ၊ကန့်ကွက်မဲ၊၆မဲနဲ့ဆုံးဖြတ်ခဲ့တာလို့ဆိုပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းနဲ့မြန်မာသတင်းတွေကိုမတ်ဆွမြတ်မွန်နဲ့မတ်မြတ်သစဉ်အောင်တို့ကကြေညာခဲ့ကြတာပါခင်ဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေပြီးတော့အခုနားဆင်နေသလိုပဲ internet ဆက်မျက်နှာ burmese.voanews.com မှာလည်းအတန်လွင့်ချိန်နဲ့တပြိုင်နက်တည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါတောင်တရုတ်ပင်လယ်အတွင်းကဗီယက်နမ်နဲ့တရုတ်မပြေမလည်ဖြစ်နေတဲ့ကိစ္စမတင်ဆက်ခင်မှာကချင်စစ်ပွဲဆိုင်ရာသတင်းတွေကိုအရင်ဆုံးကြားကြမှာပါကချင်ပြည်နယ်ကတိုက်ပွဲတွေအတွင်းမှာပိတ်မိနေကြတဲ့စစ်ဘေးရှောင်ပြည်သူတွေကိုကယ်တင်ပေးဖို့အစိုးရကိုတောင်းဆိုလှုပ်ရှားကြတဲ့သူတွေကအဖမ်းဆီးအရေးယူခံရတဲ့သူပေါင်းကအခုဆိုလို့ရှိရင်တရားစင်ကြော်သွားပါပြီအရသားတွေစစ်ဘေးတန်ခံရတာကနေပြီးတော့လွတ်မြောက်ရေးငြင်းငြင်းချမ်းချမ်းတောင်းဆိုကြတာကိုအရေးယူဖို့ကြိုးပမ်းကြတဲ့လောက်ရပေါ်မှာတော့ဒီလူခွင်လို့ရှားသူတွေဘက်ကအစိုးရကိုဝေဖန်ခဲ့ကြပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကပြောပြပါလိမ့်မယ်ခင်ဗျာ
စစ်ဘေးရှောင်ပြည်သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးဖို့ဒေသစုံကနေလှုပ်ရှားဆောင်ရွက်နေသူ73ဦးကိုသက်ဆိုင်ရာမြို့နယ်ရဲစခန်းတွေကငိမ့်စုစီပုံမှန်19နဲ့တရားစွဲအရေးယူခဲ့ရကြောင်းငိမ့်ညာရေးလူလာရေးပြည်သူတွေကိုတရားစွဲဆိုတာမျိုးမလို့ဆောင်တင်ကြောင်းဗမာနိုင်ငံလုံးဆိုင်ရာကြောင်းသားများတမကအထွေထွေအတွင်းရမှုကိုကောင်းထက်ကျော်ကအခုလိုပြောပါရယ
်အားလုံးပေါင်း73ယောက်ကျွန်တော်တို့ရန်ကုန်ကကြတော့6ယောက်မန္တလေးက2ယောက်ပြည်ယာ2ယောက်အားလုံးပေါင်း73ယောက်ပါဗျာကျွန်တော်မြန်မာတော့ဟိုခက်တူတူခက်ချင်းချင်းပြောမယ်ဆိုရင်ငင်းငင်းလူလာနေတဲ့လူတွေဆိုငင်းငင်းလူသားနေတဲ့ရက်ဖက်ဖွဲ့ကြီးတွေငင်းငင်းလူသားတဲ့ဒီတဲရတရားစွဲရလို့ကျွန်တော်ပြောရမှာပဲဖြစ်ပါတယ်
အစိုးရအနေနဲ့တင်းရှောင်းနေတဲ့ဒေသခံတွေကိုကူညီဆောင်ရွက်ပေးတဲ့လို့တောင်းဆိုလှုပ်ရှားနေတဲ့သူတွေကိုအရေးယူရမျိုးကိုလည်းကန့်ကွက်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းပြည်တွင်းတာဝန်ခံဦးအောင်မျိုးကျော်ကပြောပါရယ
်ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေမှာအပြစ်မဲ့ပြည်သူတွေစိတ်မိနေတဲ့ကိစ္စကိုကယ်ထုတ်ပေးဖို့ဟာအများဆုံးကယ်ထုတ်ပေးဖို့အတွက်အစိုးရကိုတောင်းဆိုတဲ့ကိစ္စကဒါကရာဇဝမှုကျူးလွန်တာလည်းမဟုတ်ဘူးဗျဘယ်ဥပဒေမှလည်းချိုးဖောက်တာမဟုတ်ပါဘူးတကယ်ကိုလည်းဟိုတိုက်ပွဲတွေမှာအပြစ်မဲ့ပြည်သူတွေသိမ့်မိနေတယ်။ပြည်သူတွေကိုကယ်ထုတ်ဖို့ကအစိုးရကယ်မှာပဲ။အစိုးရနဲ့အဲ့မတိုက်ပွဲဖြစ်နေတဲ့သူတွေဘက်ကနေပြီးတော့ဒီလူတွေအတွက်ကိုစဉ်းစားပေးမှဒါလေဒါအဆင်ပြေပါလိမ့်။အဲ့ဒီအတွက်ကိုဒါအများဆုံးကယ်ထုတ်ဖို့တောင်းဆိုတဲ့ကိစ္စကတော့ဒါအဖြစ်ရှိတဲ့ကိစ္စမဟုတ်ဘူး။ဒါကိုဟိုဖမ်းနေဆိုတာကိုတော်တော်ကြီးကိုဟိုများနေပြီလို့ကျွန်တော်အနေနဲ့ကတော့ပြောချင်တာပါနော်။
ဒီငိမ့်စုစီပုံမှန်19နဲ့တရားစွဲဆိုခံရရဲ့73ယောက်ထဲမှာမြကြီးနာမျိုးမနှောခွင်းမှာလူဝင်အား900ကိုဥဆောင်ပြီးဆန္ဒဖော်ထုတ်ခဲ့တဲ့ကချင်လူငယ်2ယောက်ကိုတော့မြို့နယ်တရားရုံးကဒဏ်ငွေကျပ်3000စီပေးဖို့မိန့်ချလိုက်ပါတယ် စစ်ဘေးရှောင်ဒေသခံတွေကတောရင်မှာတက်ကြီးရွယ်တွေအပါဝင်တထောင်ကျော်လောက်ရှိနေသေးရလို့ကချင်လူငယ်ခေါင်းဆောင်နှစ်ယောက်တည်းကတဦးဖြစ်တဲ့ကိုလွန်ဆောင်ကအခုလိုပြောပါဗျ။တ
ောထက်ကလူတွေကတော့ကျွန်တော်ကရှောင်ပုံးနေရတဲ့အမြင်ထားရှိတယ်ဆို။ထောင်ကနန်းကျော်လောက်ရှိနေတယ်။သူတစ်ဖြစ်ပြီးဥကောင်းကျိုင်းဝိုင်းနဲ့ကျွန်တော်တို့ဒီရှင်ချောင်းရအထက်ပိုင်းပေါ့နော်အထက်ပေါ့နော်။ကျုပ်ကဆော်လို့ဒီဘက်ကလူတွေလည်းလောလောဆယ်ဆယ်ရတော့စားနပ်ရိက္ခာတွေကျွန်တော်တို့ကတော်တော်လေးရှင်းရဲဒုက္ခရောက်နေတဲ့အရာကိုကျွန်တော်တို့သိရတယ်။ဒါတော့အစိုးရဘက်ကနေကတော့ကျွန်တော်တို့ဒီဟာကိုအရင်ကြီးကြည့်ကြည့်ရောက်ကိုဖြည့်ရှင်းဖို့အတွက်ထုတ်ပြန်ချက်တွေကျွန်တော်ကဒီလိုရှင်းရင်းစာမျိုးကိုကျွန်တော်ဒါကိုကြည့်ကြည့်ရောက်ဟိုတာဝန်တာဝန်ခမို့ပြီးသွားနေတာဝန်ယူမယ်ဆိုတဲ့အရေးပေါ်ထားထုတ်ပြန်မှုကိုကျွန်တော်မရှိတာကိုကျွန်တော်သိရတယ်။ဒီတီတီငင်းနဲ့ကျွန်တော်အလုံးရင်းချမှုကတော့ကျွန်တော်လည်းလက်ဆက်ဆက်ကြည့်တော့မရှိသေးဘူးပေါ့နောက်ဆက
်။ရပ်ပတ်ဖွဲ့စည်းရေးအနေနဲ့ကိုကြီးဆောင်ရွက်တဲ့အပိုင်းမှာလုံခြုံရေးဂိတ်တွေကစုံစမ်းမေးမြန်းတာကြီးကြောင့်အခက်အခဲတွေရှိနေရလို့ကိုလန်ဆောင်ကပြောပါရယ်။တိုက်ပွဲရေးကြောင့်ပိတ်မိနေတဲ့ဒေသခံတွေထဲမှာတချို့ကတော့မြကြီးနာနမ်မတိနဲ့တနိုင်းစားရဲ့မြို့နယ်တွေကခရီးရန်အသင်းတော်စစ်ဆောင်စခန်းတွေမှာယာယီနေထိုင်နေရတယ်လို့ဆိုပါရခင်ဗျာ
အဲ့ဒါကတော့ဒီကချင်ပြည်နယ်ကစစ်ပွဲတွေနဲ့ပတ်သက်ပြီးတော့ကိုဇော်ထက်တင်ဆက်ခဲ့တာပါအခုသမရအင်ပြီးတော့ရှေ့မှာဆနပြပွဲကြောင့်ကချင်ပြည်နယ်ဆက်ဆက်တဲ့အကြောင်းဆက်ပြီးတော့တင်ပြအောင်မယ်မြန်မာနိုင်ငံမှာကချင်တိုင်းသားတွေဖိနှိပ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဆုံးသတ်ရေးဝါရှင်တန် DC ကသမရအင်ပြီးတော့ရှေ့မှာကချင်နဲ့မြန်မာနောက်ပြီးတော့တခြားတိုင်းသားတွေ30လောက်စုဝေးပြီးတော့24နာရီကြာအစာရှောင်ဆန္ဒပြပွဲကျင်းပနေပါတယ်။တိုင်းသားတွေမှာမြန်မာစစ်တပ်ရဲ့ပြင်းထန်တဲ့ထိုးစစ်တိုက်ပွဲတွေကြောင့်တိတ်နဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေထွက်ပြေးနေရတဲ့အခြေအနေတွေကိုအမေရိကန်အစိုးရသာမကပြည်သူတွေပါသိရှိပြီးတော့မြန်မာအစိုးရနဲ့စစ်တပ်ကိုဖိအားပေးလောက်အောင်အခုလိုဆန္ဒပြတာလို့ဥဆောင်စီစဉ်သူတွေကပြောပါတယ်။မေလ17ရက်နေ့ကနေပြီးတော့12ရက်နေ့ထိပြုလုပ်တဲ့သမရအင်ပြီးတော့ရှေ့ကဆန္ဒပြပွဲမှာကိုယ်တိုင်ရောက်ပြီးတော့သတင်းယူတဲ့မဲအင်ဂျင်နီယာဆက်ပြီးတော့ပြောပြပါပါ
။ဝါရှင်တန် DC ကဒီတပရအင်ကျူရရှင်မှာပေါ့နော်။ကချင်တိုင်းရင်းသားတွေကဒီကချင်ပြည်နယ်မှာပဋိပက္ခတွေအများဆုံးရပ်တန့်ရေးနဲ့စစ်ဘေးဒုက္ခသည်တွေကြီးပေါ့နော်။ဒါတွေကိုအမေရိကန်ပြည်ထောင်စုကအစိုးရသာမကအမေရိကန်ပြည်သူတွေကသိရှိပြီးတော့ဝိုင်းဝန်းကူညီသူတို့ဒီ awareness campaign ပေါ့မျိုးပေါ့နော်။အဲ့ဒီအတွက်သူတို့စပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်။အဲ့တော့24နာရီကြာဆန္ဒပြမှာဖြစ်ပါတယ်။အဲ့ဒီဆန္ဒပြပွဲမှာထူးခြားချက်ကသူတို့အစာရှောင်ပြီးတော့ဆန္ဒပြမှာဖြစ်ပါတယ်။အဲ့တော့ဒီလိုဆန္ဒပြပွဲရဲ့ထူးခြားချက်နဲ့ထိရောက်မှုပေါ်ကိုဘယ်လိုသုံးသပ်ပါလဲ။ကျွန်မအခုဒီကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌလည်းဖြစ်တယ်။နောက်ဆန္ဒပြပွဲကိုစီစဉ်သူတဦးလည်းဖြစ်တဲ့ကမ်ဆန်းကိုမေးကြည့်ပါရစေ
။ဟုတ်ကဲ့ဒီဟာကတော့ကျွန်တော်အမေရိကန်ပြည်သူတွေကိုတိုင်းရိုက်လှုပ်ဆောင်မှုပေါ့နော်။နောက်ပမာပြည်မှာဖြစ်နေတဲ့အရာတွေကိုကျွန်တော်ကအကုန်လုံးဒီဝေစာတွေပေးမှပြောဆိုတယ်ရှင်းပြတယ်။ပမာပြည်မှာတို့ဒီတော့နောက်ပိုင်းမှာဖြစ်တာမဟုတ်ဘူးနောက်ပိုင်းမှာလည်းဒီလူအခွင့်အရေးချုပ်ဖောက်မှုနောက်တော့ crime against humanity ဆိုတော့ဒီလူသားပေါ်မှာရာဇဝတ်ဖြစ်မှုကျူးလွန်နေပါတယ်ဆိုတော့ကျွန်တော်ဒီပါအမေရိကန်ဒီပြည်သားတွေအမေရိကန်နိုင်ငံရဲ့အချင်းကြရနေရတော့ White House နေရာမှာကျွန်တော်တို့လုပ်တော့နောက်တစ်ခုကတော့အခုနကကျွန်တော်တို့ပြောရတဲ့အတိုင်းအစာချောင်းလဲဆိုတာကျွန်တော်တို့ဒီဒီတွင်းမှာကျွန်တော်အချင်းပြည်နယ်မှာအခုတိန်ချောင်းတဲ့တွေ1000ကျော်ရှိတာပေါ့နော်သူတို့နဲ့ထပ်တူထပ်မြဝန်းနေပါတယ်ထပ်တူထပ်မြခန်းစားနေပါတယ်ဆိုတော့အာရောပေါ်ဆောင်ချင်တော့နောက်တစ်ခုကတော့ကျွန်တော်ကကိုယ်တိုင်ဖိအားများရတယ်ဆိုတော့ကျွန်တော်စာဆောင်မှစုတောင်းချင်တာအင်မတာကိုကျွန်တော်ဆက်ပြီးတော့ကြည့်ရမယ်ရေးကြည့်ရဲဆိုတော့ကျွန်တော်ကတော့ဖြတ်ဖြတ
်ဟုတ်ကဲ့အခုဒီ Emperor ship မှာလည်းဒီ Emperor ကိုပါပြီးတော့တည်းပက်ပြီးတော့နားရောက်ကြည့်ရှုကြတဲ့ခီးသွားတွေဒါမှမဟုတ်ရင်ဒီเจ้าလူเจ้าသားတွေလည်းအများကြီးတွေ့ရတယ်အဲ့ဒီမှာဆန္ဒပြပွဲသူတို့ထူးထူးခြားခြားနဲ့လာပြီးမေးတာမျက်နှာတွေလည်းတွေ့ရပါတယ်ရှင်အဲ့တော့သူတို့ရဲ့တုံ့ပြန်ချက်တွေဘယ်လိုမျိုးလဲရှင
်ဟုတ်ကဲ့တချို့ကတော့သူတို့ပမာဏမှာဖြစ်နေတာတော့တည်တာပေါ့ဒါမှမဟုတ်ဒီမျိုးခံစားတို့ခရောက်နေတာဖိရနေပါဝင်နေဆိုမတိကြဘူးဆိုတော့ကျွန်တော်ဖိရနေကတော့အချင်းချင်းဆူတောင်းချင်းဆိုတာရှိတယ်ဗျအဲ့လိုတမျိုးကတော့လူလူဆူတောင်းပေးဖို့တခုနောက်တစ်ခုကကိုယ့်ရဲ့ရှင်ရဲ့လွတ်တော်အမှတ်တွေစာရေးပေးဖို့ ICC ကိစ္စမှာရောအမေရိကန်နိုင်ငံကနေပြီးတော့ Inside Other အမျိုးတွန်းပေးဖို့ဆိုအကြောင်းပေါ့အဲ့ဒါရောပါဝင်လဲနောက်တစ်ခုကတော့ sanction ကိစ္စရောပါဝင်မှာရော sanction မှာရောစစ်တပ်နဲ့ပတ်သက်မဲ့ဒီလိုရော sanction ပြန်ထည့်ပေးဖို့ကျွန်တော်တိုက်တွန်းမှုစာရေးပေးဖို့ဒီလိုတောင်းဆိုတာပါ
โอเคအဲ့တော့အခုဒီကချင်မှာလဲခရီးရန်ဘာသာကိုယ်ခွေတဲ့လူအများစုရှိနေရတော့မှန်ပါတယ်ဒါပေမဲ့ဒီလိုသူကခရီးရန်ဖို့လို့ဖိနှိပ်တယ်ဆိုတာမျိုးကဘယ်လိုလို့ပြောနိုင်တာလဲရှင
်ဟုတ်ကဲ့ကျွန်တော်ဒုက္ခရောက်နေကြတော့ကျွန်တော်ခရီးရန်ချက်ချောင်း200ကျော်ဖြည့်ဆည်းခံရတယ်ဗျနောက်တစ်ခုကတော့ကချင်ပြည်နယ်မှာအချင်းကြီးကတောင်ကုန်းတွေပါတယ်အားလုံးကဘုရားပါတာကျောင်းတို့ဒီဖျားတွေဆောက်တဲ့ဟာဒီဖြစ်တယ်ဗျအဲ့လိုဆိုတော့ဘာသာရေးနဲ့မဆက်နွယ်ဘူးတာလို့ပြောလို့မရတဲ့အခြေအနေရှိပါတယ်ဗျကျွန်တော်လွတ်လွတ်လပ်လပ်ကိုယ်ကိုယ်နိုင်ခွင့်ရှိတာဆိုတာတော့
တခုပဲပြောဆရာရှိပါတယ်ခေခရိယန်တွေလွတ်လပ်စွာပါမစ်နဲ့ဒီမတ်ပုံတင်ရခါဖျချက်ချောင်းတော့မရှိတော့ဘူးပါပဲအဲ့ဒါတွေကတော့တကယ်ဒီလူအခွင့်ရင်းနဲ့ပြောမယ်နောက်သူကတော့ဘာသာရေးကလို့ခဏအခွင့်ရင်းနဲ့ပြောရင်ကတော့မရှိဘူးလို့ပြောလို့ရပါတယ်နောက်ခရိယန်တွေကတော့ target လောက်လားလို့ဆိုလောက်တယ်လို့ပြောလို့ရပါတယ်ချက်ချောင်းခရိယန်ကျော်ပျက်စီးသွားတာပါ
American ပြည်ထောင်စု Washington DC မှာဒီနယ်ပေါင်းဆောင်ဟာရှိတဲ့ကချင်တိုင်းရင်းသားတွေလာရောက်ပြီးတော့စုဝေးဆန္ဒပြကြတာဖြစ်ပါတယ်
။မန်နေဂျာခေါ်နေတဲ့ဘယ်ကန
ေလာပြီးတော့ဆန္ဒပြလဲရှင်။
ကျွန်မက Tennessee Knoxville ကနေလာရောက်ဖြစ်ပါတယ်။ကျွန်တော်တို့အဓိကတော့ကချင်ပြည်နယ်မှာပေါ့နော်ဟိုထိုးစစ်ဆင်မှုတွေဖြစ်နေတယ်။အခုကဟိုဗာနော်ပေါ့နော်အရက်သားတွေပေါ့နော်ပြည်သူလူထုတွေအများကြီးထောင်နေချီပြီးဒုက္ခရောက်နေပါတယ်လို့နော်အဲ့ဒါကြောင့်ကျွန်တော်တို့ Facebook ကနေချီမနေရောညရောတကယ်ထပ်သူထမင်းခံစားရပါတယ်လို့ဟုတ်ကဲ့ပါရှင်။ဘယ်နေရက်ပြလဲဘယ်နေရက်ပါပါမယ်ရှင်။
အဲ့တော့တို့အဓိကတောင်းဆိုတဲ့အချက်တွေကတော့ကချင်ပြည်နယ်မှာတိုက်ပွဲတွေကြားပိတ်မိနေတဲ့စစ်ဘေးဒုက္ခသည်တွေကိုဒီလူသားဒိုင်းသဖွယ်ပေါ့နော်မြန်မာစစ်တပ်ကအသုံးပြုနေပြီးတော့ဒီတို့ပိတ်ထားတဲ့ဟာကိုချက်ချင်းဖယ်ပေးပြီးတော့တို့ဘေးလွတ်ရာနေရာတွေကိုပြောင်းရွှေ့ခွင့်ပေးဖို့ပေါ့နော်တို့အဲ့ဒါကိုအဓိကတောင်းဆိုထားတယ်။နောက်တစ်ချက်ကတော့ဒီစစ်ဘေးဒုက္ခသည်တွေရှိနေတဲ့နေရာတွေစီကိုကုလသမဂ္ဂကောနောက်ဒီ Red Cross ဖြစ်တဲ့ဒီနိုင်ငံတကာကြက်ချင်းဒီအဖွဲ့တွေကောနောက်လူသားချင်းစာနာဘူးဒီအကူအညီပေးအဖွဲ့တွေအားလုံးပေါ့နော်လွတ်လွတ်လပ်လပ်သွားရောက်ပြီးတော့ကူညီခွင့်ပေးဖို့ပေါ့လေအဲ့ဒါတွေကိုတို့အဲ့နှစ်ချက်ကိုအဓိကတောင်းဆိုတာလဲကျမတို့တွေ့ရပါတယ် Washington DC သမရအင်ဖီရော်ရှိကနေပြီးတော့သတင်းပေးပို့နေတာပါရှင်ကျမအင်ဂျင်နိုင်ပါအ
ဲ့ဒါကတော့အင်ဖီရော်ရှိကကချင်းစစ်ပွဲအဆုံးသတ်ရေးဆန္ဒပြပွဲအကြောင်းဖြစ်ပါတယ်ခင်ဗျာအခုတစ်ခါဒီထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားနိုင်ငံတွေကိုခိုးဝင်ဖို့ကြိုးစားကြတဲ့မြန်မာနိုင်ငံသားတွေကိုအခုတလောမှာအစုလိုက်ပြုံလိုက်ဆိုသလိုစီဆက်ဇက်တိုက်ဖမ်းဆီးမိနေတာတွေရှိနေပါတယ်အလားတူပဲမလေးရှားနယ်စပ်မှာလည်းမြန်မာနိုင်ငံသားတွေဇက်တိုက်ဖမ်းဆီးခံရပါတယ်ဒီအကြောင်းတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မအေးမာကထိုင်းနိုင်ငံကနေပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းတောင်ပိုင်းရနောင်းခရိုင်တွေကစစ်စည်းရေးဂိတ်တစ်ခုမှာလူကုန်ကူးသူတွေတဲဆောင်လာတဲ့မြန်မာနိုင်ငံသား၁၁ယောက်ကိုမေလ၈ရက်နေ့မှာထိုင်းရနာပိုင်းတွေကဖမ်းဆီးပြီးစစ်ဆေးနေပါတယ်ဖမ်းဆီးခံရသူတွေထံကနေဗန်းငွေ6000ကနေ10000ထိယူပြီးမလေးရှားနယ်စပ်ကိုပို့ဆောင်ဖို့လုပ်ရင်းနဲ့လူကုန်ကူးသူတွေနဲ့မြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရတာပါထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အခုလိုပြောပါတယ
်ဟိုမြန်မာစစ်တရားပေါ်လေးသွားဆောင်ကနေပြီးတော့မနေနေစပ်ကိုလူကုန်ကူးတွေအကိုင်းခွေသားတွေနဲ့သွားတာပေါ့ဒီလမ်းကြောင်းကရှင်ဆဲမပြသွားနေကြတဲ့လမ်းကြောင်းပါပဲမိတဲ့အခါမှာခတ်တရံပဲမိတာတို့ရာတော့မြန်မာနိုင်ငံသားတွေအပြေးနဲ့ဥတုသွားနေကြတဲ့လမ်းပါပဲ
အခုလိုမျိုးထိုင်းနိုင်ငံမှာလည်းဖမ်းဆီးနေတယ်လို့မလေးရှားနယ်စပ်မှာလည်းမလေးရှားနိုင်ငံထဲကိုခိုးဝင်နေတဲ့မြန်မာတွေကိုဖမ်းဆီးမှုတွေရှိနေတယ်ဆိုပြီးမလေးရှားနိုင်ငံကထိသေးရေးစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီဟမမောင်ကလည်းအခုလိုပြောပါဗျာ
ဟုတ်လားဘိုင်း20ရက်နေ့နောက်ပိုင်းကစတာပေါ့အဲ့ရနေပြီးတော့လေးလာပိုင်းဟိုတောက်တောက်နယ်စပ်တွေမှာဖမ်းနေတဲ့ဟာကကျွန်တော်တို့သတင်းတွေကြားတယ်အဖမ်းဆီးတွေလည်းတွေ့နေရတယ
်2018ခုနှစ်ကုန်ပိုင်းကစလို့မလေးရှားနိုင်ငံတွေကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေဇက်တိုက်ဖမ်းဆီးခံနေရတာအခုဆိုရင်အကြိမ်20ခန့်ရှိနေပါပြီ။တချို့ဆိုရင်လူကုန်ကူးသူတွေကကားတွေနဲ့ခေါ်ဆောင်သွားရင်းနဲ့ရဲကင်းတွေကတားဆီးချိန်မှာကားမောင်းထွက်ပြေးတာကြောင့်ကားတိုက်မိတာတွေလူတွေကိုပိုက်ကွန်နေနဲ့အုပ်ပြီးတဲဆောင်လာတာတွေလည်းရှိနေတာပါ။အာဏာပိုင်တွေဖမ်းဆီးတဲ့အချိန်မှာထပ်ပြေးဖို့ကြိုးစားရင်းနဲ့တေဆုံးမှုတွေလည်းရှိနေပါတယ်။2018ခုနှစ်အတွင်းမှာဖမ်းဆီးမိတဲ့လူတချို့ကိုတော့လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးပြီးနယ်စပ်ပြန်ပို့တာတွေလည်းရှိနေတယ်လို့လူကုန်ကူးမှုတွေနဲ့ဆက်နွယ်မှုရှိတဲ့အုပ်စုတွေကိုတော့တရားရုံးမှာတက်တည်ဖြစ်လုပ်ဖို့အတွက်ဆက်လက်ဖမ်းဆီးထားပါတယ်ရှင
်။ဒေါ်ရရှိများရှင်။မော်ရင်ကမှာလွတ်တော်ကြပြည့်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံရေးပါတီတစ်တချို့ထပ်မံပေါ်ထွက်လာနေပါတယ်။နိုင်ငံရေးအတွက်သာမကဒီမိုကရေစီနဲ့လူအသိုင်းအဝိုင်းမှာနိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးကြီးပါလဲ။ဒီမိုကရေစီအသွေးကူးပြောင်းဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာနိုင်ငံရေးပါတီတစ်တွေထွက်ပေါ်လာခြင်းအဖြစ်အဆိုးအကောက်ဘယ်လိုအကျိုးဆက်တွေရှိလာနိုင်ပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက် file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကြတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
တဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရခင်ဗျာ။အခုတစ်ခါနိုင်ငံတကာသတင်းတပုတ်ကိုဆက်ပါမယ်။တောင်တရုတ်ပင်လယ်ထဲကရေပြင်နယ်နိမိတ်အငင်းပွားနေတဲ့ Spratly ကျွန်းစုတွေမှာတရုတ်ကမစ်ဆိုင်းဒုံးလက်နက်တွေထားရှိတယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးတော့နောက်ပိုင်းဒီကိစ္စကိုဗီယက်နမ်နိုင်ငံကတရားဝင်ကန့်ကွက်ခဲ့ပါတယ်။နိုင်ငံတကာရေပိုင်နဲ့နယ်နိမိတ်ထဲမှာဘာလို့မဆိုလိုလက်စွာသွားလာနိုင်ခွင့်ရှိတယ်လို့ပြောနေတဲ့အမေရိကန်ကိုစိန်ခေါ်တဲ့အနေနဲ့အခုလိုမျိုးတရုတ်ကလောက်တာဖြစ်တယ်လို့လဲလေလာသူတွေကယုံကြည်နေကြပါတယ်တရုတ်ကသူတို့ပိုင်ဆိုင်တယ်လို့ပြောနေတဲ့ရေနယ်နိမိတ်ထဲမှာစင်အားတုံ့မြင့်နေပုံရတဲ့အကြောင်းသတင်းတော့ Rafael Jennings ကတိုင်ပင်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာဒီအကြောင်းမှတ်စုမြတ်မွန်တင်ပြပါလိမ့်မယ
်တရုတ်အပြင် Brunei Malaysia Taiwan Philippines နဲ့ Vietnam နိုင်ငံတွေကပိုင်ဆိုင်တယ်လို့အငင်းပွားနေကြတဲ့တောင်တရုတ်ပင်လယ်တွေက Spratly ကျွန်းစုတွေပေါ်မှာတရုတ်ကသင်္ဘောဖြတ်မစ်ဆိုင်းဒုံးကျည်တွေမြေပြင်ကနေဝေဟင်ပြစ်ဒုံးကျည်တွေကိုထားထားတယ်ဆိုတဲ့သတင်းတွေမကြာခင်ကထွက်ပေါ်လာခဲ့ပါတယ်။စစ်ရေးလေ့ကျင့်ဖို့မစ်ဆိုင်းဒုံးတွေကို Spratly ကျွန်းစုတွေနားမှာဧပြီလအစောပိုင်းကတရုတ်ကပြောင်းရွှေ့ထားတယ်လို့ American ထောက်လှမ်းရေးအစီရင်ခံစာတွေအရသိရတယ်ဆိုတဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့ CNBC သတင်းဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ပိုင်နဲ့အငင်းပွားနေတဲ့ကျွန်းစုတွေပေါ်မှာတရုတ်ကမစ်ဆိုင်းဒုံးတိုးလောင်စခန်းတွေကို2019ခုနှစ်အစောပိုင်းကဆောက်လုပ်ခဲ့ပြီးတော့ဧပြီလမှာဒုံးလက်နက်တွေကိုပထမဆုံးပြောင်းရွှေ့ထားရှိတယ်ဆိုတာသိရတယ်လို့ Asian Maritime Transparency Initiative အဖွဲ့ရဲ့ website ပေါ်မှာဖော်ပြထားပါတယ်။စစ်ရေးလေ့ကျင့်မှုအပြီးမှာမစ်ဆိုင်းဒုံးတွေကိုကျွန်းတွေပေါ်ကတိုးလောင်စခန်းတွေကိုပြောင်းရွှေ့ထားခဲ့တာဖြစ်မယ်လို့အဖွဲ့ညွှန်ကြားရေးမှူး Gregory Poling ကပြောပါတယ်။ဒေါ်လာနဲ့တွေကိုကျွန်းတွေပေါ်ကနေဖယ်ရှားပေးဖို့ဗီယက်နမ်နိုင်ငံကတရုတ်နိုင်ငံကိုမေလ၈ရက်နေ့ကကန့်ကွက်တောင်းဆိုခဲ့ပါတယ်။ဖိလစ်ပိုင်ကလည်းကန့်ကွက်တင်မတင်လေ့လာနေတယ်လို့ဆိုပါတယ်။တောင်တရုတ်ပင်လယ်တွေကရေပြင်ပိုင်နဲ့60ရာခိုင်နှုန်းလောက်ကိုတရုတ်တို့ကသူတို့ပိုင်ဆိုင်တယ်လို့ပြောနေတာပါ။ American အစိုးရကတော့ဒီနေရာတွေဟာနိုင်ငံတကာရေပိုင်နဲ့တွေဖြစ်တယ်လို့ပြောပြီးဘယ်နိုင်ငံကမဆိုလွတ်လပ်စွာသွားလာခွင့်ရှိတယ်လို့ပြောကြားထားပါတယ်။သမ္မတဒေါ်နယ်ထရမ့်2019ခုနှစ်မှာတက်လာခဲ့ပြီးကလေးကအမေရိကန်ရေတပ်သင်္ဘောတွေအဲ့ဒီနေရာကို6ကြိမ်စီမံချက်နဲ့တွာလာခဲ့ပါတယ်။အမေရိကန်ရေတပ်သင်္ဘောတွေဖြတ်တန်းတွာလာတာကိုတရုတ်ကကန့်ကွက်ပေမဲ့ဩစတြေးလျနဲ့ဂျပန်နိုင်ငံတို့ကတော့အမေရိကန်ရဲ့ယက်တီချက်ကိုထောက်ခံပါတယ်။တရုတ်ကအငင်းပွားနေတဲ့ကျွန်းစုတွေပေါ်မှာဒေါ်လာနဲ့တွေတက်ဆင်ထားရှိတာဟာဒီဂျေနယ်နိမိတ်တွေမှာလွတ်လပ်စွာတွာလာနေတဲ့နိုင်ငံတွေအလုံးအတွက်ချိန်ချောက်မှုဖြစ်တယ်လို့ဟိုချီမင်းတက္ကသိုလ်Social Science and Humanities ဌာနကနိုင်ငံတကာဆက်ဆံရေးဆိုင်ရာအကြီးအကဲပမောက္ခ Trang Nguyen ကသုံးသပ်ပါတယ
်။ I think it's relevant to other countries as well, to Australia, to Japan because the freedom of navigation will be put into danger.
မြန်မာဒုံထားတဲ့ကိစ္စဟာ Australia နဲ့ Japan နိုင်ငံတမကတခြားနိုင်ငံတွေနဲ့လည်းသက်ဆိုင်နေပါတယ်။ဘာကြောင့်လဲဆိုတော့တရုတ်ကတောင်တရုတ်ပင်လယ်ထဲမှာအစင်းမြင့်မစ်ဆိုင်းဒုံးလက်နဲ့အများကြီးတက်ဆင်ထားနိုင်တယ်ဆိုရင်သူတို့အလုံးရေပြင်မှာလွတ်လပ်လပ်သွားလာနိုင်တဲ့အခြေအနေကိုအန္တရာယ်ရှိလာနိုင်ပါတယ်
။လူသူမနေတဲ့ Spratly ကျွန်းစုတွေပေါ်မှာတရုတ်ကတခြားစစ်ရေးဆိုင်ရာအဆောက်အုံတွေကိုလည်းစောက်လုပ်ထားပါတယ်။ Fiery Cross, Mischief နဲ့ Subi ကြောက်တန်းတွေပေါ်မှာတရုတ် Radar စနစ်တွေတပ်ဆင်အသုံးပြုနေသလိုစစ်လေယာဉ်တွေကိုလည်းအဲ့ဒီကြောက်တန်း၃ခုလုံးပေါ်မှာအဆင့်အတက်ပြုတ်လုခဲ့ပါတယ်။အခုလိုပိုင်နဲ့အငင်းပွားနေတဲ့ကျွန်းတွေပေါ်မှာတရုတ်ကမစ်ဆိုင်းဒုံးလက်နက်တွေထားတာကတကယ်ပြစ်ဖို့ထက်အဟအအနေနဲ့ထားတာဖြစ်တယ်လို့လေလာသူတချို့ကမြင်ပါတယ်။ထိုင်ဝမ်တမ်ကန်တက္ကသိုလ်ကမဟာဗျူဟာလေလာရေးပါမောက်ခအဲလက်ဇန်ဒါဟွမ်ကအမေရိကန်ရဲ့လွတ်လပ်စွာသွားလာခွင့်ရှိတယ်ဆိုတဲ့မူကိုဟန့်တားဖို့ဖြစ်တယ်လို့ပြောပါတယ
်။ It's posturing rather than actually shooting. I think they send a political as well as military signal.
တကယ်ပြစ်ဖို့တည်းဟန်ပြဖို့သာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ထဲမှာလွှမ်းမိုးနေတဲ့အင်အားကြီးနိုင်ငံမှာတနိုင်ငံကတရုတ်နိုင်ငံဖြစ်တယ်ဆိုတာကိုအမတ်ခွနစ်ရေတပ်မဟာနဲ့အမေရိကန်ဆိုးရွားကိုတွေမဟုတ်ပဲအမေရိကန်လွှတ်တော်အမတ်တွေကိုပါနိုင်ငံရေးအရာရောစီးရေးအရာပါတရုတ်ကသတင်းစကားပေးလိုက်တာဖြစ်ပါတယ်
တောင်တရုတ်ပင်လယ်ထဲကအငင်းပွားနေတဲ့ကျွန်းတွေပေါ်မှာတရုတ်ကမစ်ဆိုင်းဒုံးတွေထားရှိတာကဒီကျွန်းတွေပေါ်ဝင်ရောက်ကျူးကျော်မှုမှန်သမျှကိုဟန်တားနိုင်ဖို့တရုတ်ကတဖြည်းဖြည်းစစ်အင်အားတိုးချဲ့နေတာဖြစ်တယ်လို့လေလာသူတချို့ကလည်းပြောကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ခါစနေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသတင်းရှင်များနားဆင်နေကြတာပါခင်ဗျာလိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kilohertz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမယ့်အထဲမှာဒီကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တင်ပြမှာဖြစ်သလိုမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရမှာပါအပတ်စဉ်စီစဉ်တွေကိုတင်ဆက်တဲ့ခါမှာတော့
ကျမတို့တပင်နိုင်ကတို့လာကြပြလို့ကတို့သင်လိုက်လို့ကလွယ်တယ်ဒါပေမဲ့ဒီရုပ်သေးကတာမလွယ်ဘူးကိုယ့်ရဲ့စိတ်ကူးစိတ်တန်းနဲ့ရောဒီလောက်ပင်မ
မြန်မာရုပ်သေးပညာရှင်တဦးအကြောင်းအမျိုးသမီးကဏ္ဍမှာကြားမှာဖြစ်ပါတယ်သိပ္ပံနဲ့ဤပညာစီစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာအခုတော့အရင်ဆုံးကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ကြအောင်ပါမြန်မာနိုင်ငံကအကြက်တဲအတွက်သမ္မတအိုဘားမားရဲ့နိုင်ငံသားရေးမူဝါဒအောင်မြင်မှုကမန်းကန်းလုပ်ခဲ့တာကိုပဲအပြစ်တင်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့နီကိုလီအမ်ဘရော့စ်ရေးသားထားတဲ့ဆောင်းပါးကို Washington DC မှာထုတ်ဝေတဲ့ The Hill ဆိုတဲ့နိုင်ငံရေးသတင်းစာမှာတောက်ကြံနေကဖော်ပြထားပါတယ်အမေရိကန်ကနှာခြေလိုက်လို့ရှိရင်ဒီကမ္ဘာလုံးအေးမိပြီးဖျားကုန်တော့တာပဲဆိုတဲ့စကားကိုသူနိုင်ငံသားခီးတွေထွက်တဲ့အခါတိုင်းကြားရလေရှိတယ်ဆိုတာနဲ့နီကိုလီအမ်ဘရော့စ်ကသူ့ရဲ့ဆောင်းပါးကိုအစချီထားပါတယ်။အဲ့ဒီဆိုစကားကိုအထင်ဟပ်စေဆုံးဥပမာကတော့သူမကြခင်ကရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းမှာပဲတဲ့။ဒုက္ခသည်9သိန်းလောက်နေထိုင်ကြတဲ့အဲ့ဒီစခန်းဟာအမေရိကန်သမ္မတဟောင်းဘာရက်အိုဘားမားရဲ့နိုင်ငံသားရေးမူဝါဒကျဆုပ်မှုကိုပြသနေတာပါ။ဒုက္ခသည်9သိန်းလောက်ထွက်လာတဲ့ကိစ္စကအမေရိကန်သမ္မတနဲ့ဘာဆိုင်လို့လဲလို့မေးစရာရှိပါလိမ့်မယ်။သမ္မတအိုဘားမားအစိုးရတာဝန်ပြီးဆုံးကဏ္ဍကာလတွေတုန်းကသူ့ရဲ့လက်ရာတွေကြံခဲ့အောင်လို့ဒီမိုကရေစီတည်ဆောက်ရေးတွေကိုအာရှမှာအရှိန်မြှင့်မှုစ조사ခဲ့ပါတယ်။မြန်မာစစ်အစိုးရကိုအမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်ထားတာတွေပြန်ပြီးတော့ရုပ်သိမ်းလိုက်ခြင်းအပြင်မြန်မာနိုင်ငံကိုလည်းဒီမိုကရေစီထွန်းကားလာအောင်လုပ်နိုင်လိမ့်မယ်လို့သမ္မတအိုဘားမားကထင်ခဲ့ပါတယ်။2016ခုနှစ်မကုန်ခင်မှာပဲမြန်မာနိုင်ငံကိုစီးပွားရေးအရအရေးယူပိတ်ဆို့ထားတာတွေကိုပြန်ရုပ်သိမ်းဖို့သမ္မတအိုဘားမားအစိုးရကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကို Republican နဲ့ Democrat Party ဘက်ကလူတို့ချို့အပြင် American နိုင်ငံရဲ့ဝန်ကြီးဌာနကလူတို့ချို့ကပါကန့်ကွက်ခဲ့ကြပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုမချခင်ပြန်ပြီးတော့စဉ်းစားဖို့လဲလူ့အခွင့်အရေးအုပ်စုတွေ46ဖွဲ့ပေါင်းပြီးတော့ကြေညာချက်ထုတ်ခဲ့ကြပါသေးတယ်။ပိတ်ဆို့မှုတွေပြန်ရုပ်သိမ်းလိုက်ပြီးတော့သမ္မတ Obama တောင်တာဝန်မပြီးဆုံးခင်မှာပဲမြန်မာစစ်တပ်က2016ခုနှစ်ဒီဇင်ဘာလထဲမှာကချင်ပြည်နယ်ကခရစ်ယာန်ဘုရားကျောင်းတွေစာသင်ကျောင်းတွေကိုလေကျောင်းကနေပြီးတော့ဘုံတွေကျဲချပါတော့တယ်။ဒုက္ခတဲ့တသိန်းကျော်ကလည်းတရုတ်မြန်မာနေဆက်ကဒုက္ခတဲ့စခန်းမှာပြောင်းရွှေ့နေထိုင်ခဲ့ရပါတယ်။အဲ့ဒီချိန်မှာရိုဟင်ညာ2သိန်းလောက်ကရခိုင်ကမ်းရိုးတန်းမှာထွက်ပြေးခဲ့ရပြီးပါပြီ။အမေရိကန်ဘက်ကအေးအေးယူပိတ်ဆို့မှုတွေပြန်ရုပ်သိမ်းလိုက်တာနဲ့အတူမြန်မာစစ်တပ်ကခတ်သွက်သွက်လှုပ်လာတာတွေကတော့မြန်မာနိုင်ငံထဲမှာရှိနေတဲ့လူနည်းစုတိုင်းရင်းသားတွေနဲ့ဗုဒ္ဓဘာသာဝင်မဟုတ်တဲ့သူတွေကိုတိုင်းပြည်ကနေနှင်ထုတ်တာအနောက်ရှက်ပေးတာဒါမှမဟုတ်တပ်ဖြတ်တာတွေပါပဲ။အဲ့ဒီထဲမှာရိုဟင်ညာတွေကတော့အမုန်းအခံရဆုံးပါပြီးခဲ့တဲ့နှစ်2019ခုဩဂုတ်လ25ရက်နေ့ကစတင်ခဲ့တဲ့ရခိုင်ဒေသကအကြမ်းဖက်မှုတွေကတော့အပြင်းထန်ဆုံးလောရတွေပါအခုဆိုရင်ရခိုင်ပြည်မှာရှိတဲ့ရိုဟင်ညာလူဦးရေရဲ့90ရာခိုင်နှုန်းကိုမြန်မာစစ်တပ်ကတိုင်းပြည်ကနေနှင်ထုတ်ပြီးပါပြီရခိုင်မှာကြံနေသေးတဲ့ရိုဟင်ညာတွေကိုလည်းခစ်သစ်ညှဉ်းပန်းနှိပ်စက်ရေးအကျဉ်းစခန်းတွေထဲမှာထားဖို့လုပ်နေပါပြီအဲဒါကြောင့်အခုချိန်ဟာပြတ်သားတဲ့စီးတစ်ခုကိုတားရတော့မယ်အချိန်မှာသမ္မတအိုဘားမားရဲ့လမ်းကြောင်းကအမားတွေကိုပြင်ရတော့မယ်အချိန်မှာအမေရိကန်လွှတ်တော်အနေနဲ့မြန်မာနိုင်ငံကိုအရေးယူတန်းခတ်ပိတ်ဆို့ရေးမဲပေးတဲ့အချိန်ရောက်နေပါပြီလို့ဆောင်းမရှင်နီကိုလီအမ်ဘရော့စ်က The Hill သတင်းစာမှာရေးသားထားပါတယ်ဒီခါတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီခင်ဗျာအမေရိကန် idiom 3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေပါတယ်
ဒီကိမ်းတဲ့ကျင်ပြမယ် idiom အသုံးကတော့
sell like hot cakes
ဖြစ်ပါတယ်ဆာလုံးပေါင်းက s e l l sell ကရောင်းတာ l i k e like ကတူတာ h o t hot ကပူတာ c a k e s cakes ကကိမှုတွေဆိုတော့စပိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပူနွေးနွေးရှိတဲ့ကိမှုတွေကိုရောင်းရတာပေါ့ရှင်။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကတော့ဒီနေရာမှာရှင်းတယ်လို့ဆိုနိုင်ပါတယ်။အစားအစာဆိုပူပူနွေးနွေးလေးဖြစ်က ိတ်မှုလည်းဖြစ်ရင်လူတွေဘယ်လောက်တည်ကြမလဲဆိုတာသောရရှိများစဉ်းစားပဲကြည့်နိုင်ပါလေ။ဒါကြောင့်လက်မလဲနိုင်အောင်ရောင်းရတယ်ရောင်းလို့တောင်မလောက်ဘူးလူကြိုက်များတယ်အယောင်တိတ်ကိုတွက်တယ်အားပီးသူတွေများတယ်ဆိုရင်ဒီ ADM ကိုရည်ညွှန်းသုံးလို့ရပါလေ။ဒါကတော့ကိမှုရဲ့လို့မှမဟုတ်ပါဘူး။ဘာပစ္စည်းမဆိုအယောင်ကောင်းရင်လက်မလဲအောင်ရောင်းရင်ဒီ ADM ကိုတုံနိုင်တာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
Apple Company ကထုတ်တဲ့ iPhone တွေဟာတရုတ်ပြည်မှာအယောင်တိတ်ကိုတွက်နေတယ်။ပြည်ကတဲ့နှစ်ထက်စာရင်အခုဆိုနှစ်ဆနီးပါးပိုရောင်းရတယ်လို့ထိပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
ပစ္စည်းတစ်ခုခုအစားအစာတစ်ခုခုအယောင်ရတိတ်ကိုတွက်နေတယ်ဆိုရင်ဘယ်လိုပြောမလဲ
Sell like hotcakes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီခရစ်မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာတန်ရဲ့ American Idiom 3အင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာဒေါ်လာတန်ရဲ့အပတ်စဉ်ကဏ္ဍတစ်ခုလဲကျွန်တော်တစ်ဆက်ထုတ်လွှင့်ပေးကြပါမယ်အဲ့ဒါကတော့အမျိုးသမီးကဏ္ဍပါအမျိုးသားတွေများသောအားဖြင့်ကြီးစိုးတဲ့မြမရုပ်သေးလောကမှာထူးထူးခြားခြားမြမအမျိုးသမီးတူဦးစီးတဲ့ရုပ်သေးအဖွဲ့ကတော့မန္တလေးရုပ်သေးအဖွဲ့ပါအဲ့ဒီအဖွဲ့ဟာနိုင်ငံတကာမှာရှားပါတဲ့မြမရုပ်သေးအမှုပညာကိုလှည့်ပြီးတော့ပြသနေပါတယ်အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ကဟိုလိုလူလူနဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့တွေမှာပြီးခဲ့တဲ့နှစ်တုန်းကလာပြီးတော့ဖျော်ဖြေခဲ့ပါတယ်။မန္တလေးရုပ်သေးအဖွဲ့ကိုထူထောင်သူဒေါ်မတ်မနိုင်ဟာမူလရန်ပြဆီယာမဘဝကနေပြီးတော့နိုင်ငံတကာအဆင့်နယ်လက်ရုပ်သေးအဖွဲ့ဦးဆောင်သူဖြစ်ကြိုးပမ်းလာခဲ့ရတဲ့သူ့ဘဝခီးအကြောင်းဒုတိယနဲ့နောက်ဆုံးပိုင်းကိုဒေါ်လာတန်းကမြို့သမီးကဏ္ဍမှာတကူတစ်ပတ်တင်ပြထားပါတယ
်ရုပ်သေးအမှုပညာလောကကဒီအမျိုးသားတွေအများဖြင့်ကြီးစိုးတဲ့လောကလည်းဖြစ်တယ်။နောက်ပြီးတော့ဒီရုပ်သေးအယုတ်တရားတွေလေးလံတဲ့အတွက်ကြောင့်အမျိုးသမီးတယောက်အနေနဲ့ပေါ့နော်။တိုင်တွေ့ရတာလည်းနည်းနည်းတော့အခက်အခဲတွေ့တာပေါ့နော်။အဲ့တော့ဆီမရုပ်သေးအတက်ကိုဆီမဘယ်လိုလုပ်သင်လာပါလဲရှင်။နောက်တော့အမျိုးသမီးတယောက်အနေနဲ့ဘာအခက်အခဲတွေ့ရပါလဲရှင
်။ဟုတ်ကဲ့။ကျမအဲ့တော့ဘဘတို့စောစောသူတို့မနိုင်တော့ဘူးဆိုတာမြင်လာတော့ကျမတို့ဒါလည်းစင်ကမှာရမယ်ဆိုတော့တီတီလေးများနဲ့ရောအဲ့ဒီပုစပြီးပင်လိုက်တဲ့ခါမှာတဖြည်းဖြည်းနဲ့စောပိုင်းတော့လက်တွေလည်းပွန်ရှလို့ပေါ့နော်တော်တော်လေးကိုတကူလုံးတစ်ပတ်လောက်ဖြားယူတယ်ပေါ့။နောက်ကျမခေါင်းမာတယ်။ခေါင်းမာတဲ့ခါကျတော့တော့ငုံပြီးကျင့်ရတာလေမှန်ချပြီးရှေ့မှာမှန်ချပြီးကိုယ့်ရုပ်ကိုလည်းလှမလာကျင့်တယ်ပေါ့လေ။အဲ့ကမှာဇက်ကြောတွေအောက်ငုံမာများတော့လေတော့ပြောသူစက်ကြောတွေတက်တာတွေတကူလုံးဖြားတာနားတာလက်တွေရှာတာတကူလုံးပတ်တီစီချာတာအဲ့လိုမျိုးတွေပေါ့။ဒီလိုမျိုးတွေကြောဖြားပြတော့မှကျမကတော့ဖြစ်အောင်ကောင်းပါတဲ့အတွက်ကျွန်မဘာမဆိုဖြစ်အောင်လုပ်တာပေါ့လေလုပ်တဲ့အတွက်ကျွန်မတော့အခုရုပ်သေးကိုဒီတာတွေအကျူးကျူးစုတွေလည်းအများကြီးထုခဲ့ပါတယ်အဲ့တော့ဘတ်တော့ပီတာမှာလည်းပဲမန္တလေးမြို့မှာရှိတဲ့ထောင်ထားတဲ့ရှစ်ခွဲကိုးခွဲမှာညစဉ်ကားတဲ့တူရစ်ပွဲလေးရလေအဲ့ဒီတွေကအင်မတန်ကိုတိတ်နှစ်တက်ကြတယ်အဲ့တော့ကျွန်မနောက်အမျိုးသမီးကားတဲ့အနေထိုင်နေတယ်ရောသူတို့စီမှာလည်းအမျိုးသမီးကားတဲ့ရှိတော့ရှိပါတယ်ဒါပေမဲ့လို့ကျွန်မတို့ကကျိုးဆွဲဆိုတဲ့ခါကျတော့ကျွန်မတို့ရုပ်သေးကမြမရုပ်သေးကတော်တော်ကိုကိုသူဆွဲဆောင်နိုင်တယ်ပေါ့နော်သူကြည်ဘူးတဲ့ရုပ်သေးတဲ့မှာဒီမြမရုပ်သေးကတကယ်ကိုအကောင်းဆုံးလို့ပြောတယ်ပေါ့နော်ကိုလည်းအမှန်တကယ်လိလာလိုက်တဲ့ကဘာပတ်လိုက်တဲ့ခါမှာဒါရီကတိလာတာ哦တိလာတော့အဲ့တော့အမျိုးသမီးတယောက်အင်းနဲ့ကျွန်မကဒါကိုတောင်းနေမောင်းတီပေါ့နော်ဟိုကြကြရရာကိုအဲ့လိုပဲလိကျင်ရင်းနဲ့ခုချိန်ထိဘာလို့လဲဆိုတော့ဒါမဖြစ်မနေကျွန်မကလက်ဆင့်ကမ်းသေးယူရမယ်ဆိုတော့ခံယူချက်နဲ့ပေါ့လေနောက်တစ်ခါအခုတားရီတမီတွေတော့ဖြည်းဖြည်းချင်းတော့ပြန်ကမ်းပေးနေပေါ့ကိုလည်းအသက်ကလေးကတော့ကြလာပြီဆိုတော့ခါကြတော့ကိုလည်းဒီရုပ်သေးနုပညာကိုကျမပိုင်ပိုင်နိုင်နိုင်ရနိုင်လိုက်တဲ့အတွက်ပေါ့နော်ဒါအခက်တော်တော်လေးပြင်ပြင်ပမှန်ခက်ခက်ခက်ခက်နဲ့ရရွယ်တဲ့ပညာသူကမလွယ်ဘူးကြည့်ရတော့လွယ်တယ်ဒါပေမဲ့တကယ်အယုတ်ကလီးတယ်ကျမတို့တပင်နိုင်ကတော့ဟလာကဗျာလုတ်ကတော့တင်လိုက်လို့ကလွယ်တယ်ဒါပေမဲ့ဒီရုပ်သေးကတာမလွယ်ဘူးကိုယ့်ရဲ့စိတ်ကူးစိတ်တန်းနဲ့ရောဒီလောက်ပင်ပန်းခံပြီးတော့လေ့ကျင့်မှဒီလက်ဒီအနာခံပြီး body တကူလုံးဖြားနာခံပြီးလေ့ကျင့်နိုင်မှပြီးတော့စကူးလေးနဲ့လည်းအမျိုးမျိုးလုပ်ကြည့်နေမှအတူလဲခိုးတတ်မှဘဘကျမတို့ဘဘတို့ကာရာတွေကိုအမြင်နဲ့ကျမမှကြည့်ပြီးတော့မှမျက်ရည်ဝအောင်ကြည့်ရတယ်ပေါ့နော်ကျမအနေနဲ့မျက်ရည်ဝအောင်ကြည့်ရတယ်ဒီ music တွေကို sign နာနေကိုလည်းပဲနားရည်ဝအောင်နားထောင်အောင်ကြောင့်မျက်ရည်လည်းဝရတယ်နားရည်လည်းဝရတယ်နောက်လေ့ကျင့်လည်းနားရတယ်ပေါ့ဒါတွေကိုကျမ ခေါင်းမာတဲ့ခါကျတော့ဒါကြီးစွတ်ဖြစ်အောင်လုပ်တာဖြစ်အောင်လုပ်တဲ့တလောက်အဲ့လိုခက်ခက်ခဲခဲနဲ့ရလာခဲ့တဲ့ခါမှာကျွန်မဒါကိုတကယ်ကိုကိုယ့်ကိုယ်ကိုလည်းခုံခုံယူပါလေရှင့
်ဟုတ်ကဲ့အခုဆရာမပြောလို့တချိန်ကဒီတောင်တလုံးရွာမှာမူလာတန်းပြဆရာမဘောကနေပြုမှာအစဉ်စဉ်ခုကြိုးပမ်းလာတာဆိုအခုဆိုလို့ရှိရင်နိုင်ငံတကာအဆင့်မှာပေါ့နော်ဆရာမလူရဲ့ဒီမန္တရုပ်တီအဖွဲ့အခုတော့ဒီမြန်မာရုပ်ဆောင်တပင်းပေါ့နော်ဒီဖြစ်လာပြီဆိုတဲ့ခါကျတော့ဟိုနောက်ဆုံးနေနဲ့ကျွန်မမေ့ချင်တာကတော့မြန်မာနိုင်ငံမှာပေါ့နော်ရုပ်သေးပညာထိမ့်သိမ်းရေးအတွက်ဘလောက်ရည်ကြီးပါသေးရဲ့နောက်ပြီးတော့ဒီရုပ်သေးပညာထိမ့်သိမ်းမှုအတွက်ဒီအမျိုးသမီးတွေအနေနဲ့ရောဆရာမလည်းအမျိုးသမီးတူအနေနဲ့ပဲဆောင်ရွက်လာတယ်ဆိုတော့ကျွန်မတို့နောင်လာမယ်ပေါ့နော် music တစ်အမျိုးသမီးတွေအနေနဲ့ရောဘယ်လိုပါဝင်ပြီးတော့
Okay.
ဆက်လိုက်ပြီးတော့ဒီအမှုပညာကိုထိမ့်သိမ်းသွားနိုင်မယ်လို့ဆရာမချင်ပါလေရှင်
။ကျမအနေနဲ့ဒုက္ခဒုက္ခရင်းနဲ့လွန်ခဲ့တဲ့နှစ်ပေါင်း40 50ကျောင်းတောင်တလုံးရွာအခွဲရရလည်းပဲကျမနေခဲ့ရတဲ့ဖွာပူပွားနီးလို့ကျမတို့ချက်ပြုတ်ကြည့်ခဲ့တဲ့ဖွာကြီးတွေလည်းကြီးပြီးကြီးနဲ့ကြတော့ဒီနေ့ကျမရဲ့အောင်မြင်မှုကိုကျမလည်းရွာသွားပြီးရုပ်သေးကပြေးခဲ့တဲ့စပီးဟိုပြောဝဲတွေတွားခဲ့တယ်။အဲ့လိုအောင်မြင်မှုလေးနဲ့တခါဒီကျမတို့အခုချိန်မှာတော့နော်ဒီနိုင်ငံတော်ရောပေါ့လေနိုင်ငံတော်အဲ့လိုဆိုကြရည်အပီရင်နဲ့ music တွေစောစောကပြောတဲ့ရုပ်သေးကကဘာလှဲ့ကရင်နဲ့လည်းပဲကျွန်မသိလာခဲ့ရတာတစ်ခုကတကယ်ကိုလုံထိုးရုပ်သေးလက်ထိုးရုပ်သေးအရိပ်ရုပ်သေးကျူးဆွဲရုပ်သေးဆိုတဲ့၄မျိုးထဲမှာကျွန်တော်တို့မြန်မာကကျူးဆွဲရုပ်သေးကျူးဆွဲရုပ်သေးမှဂျင်းတူရာတောင်မှကျွန်တော်တို့မြန်မာရုပ်သေးကဆိုင်းကြီးဝိုင်းကြီးနဲ့တညာလုံးမိုးလင်းရတာတွေရုပ်သေးကကြီးပါတော့လားဆိုရင်ဝလုံးခွဲပေါ်ရုပ်သေးကငိုပါတော့ဆိုလည်းငိုအပေါ်မှာပုံနာကနှိမ့်ဆက်တဲ့အခန်းအုံနာနှိမ့်ဆက်တဲ့ဟာဆိုတကယ်ကိုအောက်ကပရိသတ်တွေကတကယ်ကိုလူလို့ထင်ပြီးတော့မှစစ်သားယုတ်ကြီးကိုပဲအောက်ကနေပြောင်းမှုလို့နဲ့စီရီတိုရီနဲ့ပပစ်ပေါအဲ့လောက်ကြီးရတာအင်မတန်လီးနေတဲ့မြမယုတ်ကြီးကဘာမှာ top ဆိုတော့ကျွန်တော်သိလာတယ
်
။နိုင်ငံသားတွေတိတ်မြင့်လို့ရယုတ်သေးလေးမျိုးတွေမှာကဘာယုတ်သေးကဘာမှာလေသူတို့ယုတ်သေးတွေကတကယ်ကိုခလီတွေချုပ်ပြမှုတက်တဲ့ရှိတာလေကျွန်တော်တို့တကယ်အဲ့ဒါကိုနိုင်ငံသားတွေအင်မတန်မြင့်လို့ရကျွန်တော်တို့မန္တလေးကိုလာပြီးတကူတကန်လာပြီးတင်ရတယ်အဲ့လိုမျိုးသူတို့တိတ်မြင့်လို့ရဆိုတော့ကျွန်မသိလာတဲ့ခါမှာဒါမလို့ယုတ်သေးရထင်းတော့မပေါ့ဘူးကျွန်မတို့တွားတော့တွားနေတယ်ဆွဲတော့ဆွဲနေပေါ့ဘယ်သူတွေကျွန်မကိုပံ့ပိုးပြီးကျွန်မ speaking လက်ကရှားတဲ့ပတ်စံတွေကကျွန်မဒီယုတ်သေးဖွထုတ်တဲ့ထင်မှာကျွန်မအများကြီးပြန်ပြီးဝင်ပါတယ်အဲ့တော့ဘယ်သူတွေအားပေးမပေးဘယ်သူတွေမြောက်စားမြောက်စားဘယ်သူတွေကထောက်ပံ့မထောက်ပံ့ထောက်ပံ့ကျွန်မပိုက်ဆံနေပဲကျွန်မလုတ်ပါတယ်အဲ့ကအကြမ်းမလို့ဒါကိုအဖွဲ့အစည်းနဲ့ဆိုပို့ပြီးတော့ရွေ့မယ်လို့စိတ်ကူးထင်လို့မလို့ကျွန်မမြန်မာနိုင်ငံရုပ်ဆောင်သူပြင်အတင်းကြီးဆိုပြီးမှ2000ပို့ဒီမှာထောင်ခဲ့ပါတယ်နောက်တစ်ခါအဲ့ဒီထောင်ခဲ့တဲ့အတွက်လည်းပဲကျွန်မ speaking class ကတပည့်ဒီအားလုံးကလည်းအင်္ဂလိပ်လိုသင်တဲ့တပည့်ဒီညောင်များစွာလည်းနှစ်ပေါင်း30အတွင်းမှာအများကြီးမှုထုတ်ပေးနိုင်ရပါတယ်ကျွန်မတို့အင်္ဂလိပ်လိုသင်တဲ့ကလည်းပဲလာစင်ဒီဘောင်းဘောနော်ယုတ်သေးတဲ့နန်းဆိုပြီးအယောက်30 40ခေါ်ခေါ်ပြီးတက်တက်ပြီးနေတယ်ပြီးတော့ရုပ်ဆောင်တပင်းတင်သူကလုပ်တဲ့ workshop တွေထဲမှာဟိုဒီလိုနဲ့အများကြီးမှုထုတ်ပြီးနိုင်ထားတယ်နောက်တစ်ခါကျွန်မစီကတပည့်တွေအကုန်လုံးတပည့်တော်တော်များများယူသမီးရောအမျိုးသားတွေရောလူငယ်တွေအကုန်လုံးကျွန်မစီက language ပါရပြောဒီ educated person တွေကဒီယုတ်သေးကျိုးဆွဲလူညာကိုတက်တဲ့ခါမှာသူတို့ရဲ့စိတ်ကူးစိတ်တမ်းတွေကပို့ပြီးတော့မှဒီထွန်းနိုင်တဲ့စိတ်တွေလာသူတို့ပို့ပြီးတော့ပြန်ပွားအောင်ဘယ်လိုလုပ်မလဲဆိုရယ်လုပ်နိုင်တဲ့စိတ်ကြက်တွေနဲ့သူတို့ရဲ့ရွာတွေမြို့တွေတို့နေတဲ့ရွာတွေမှာအဲသူတို့ရပ်ွက်တွေမှာသူတို့ရဲ့ society တွေမှာအကုန်လုံး community တွေမှာဒီရုပ်သေးကိုသူတို့ကကြတယ်ကျမလည်းတတ်နိုင်များလူအပ်တာကျမဒီတန်းနေပံ့ပိုးပြီးတယ်အဲ့လိုမျိုးတွေကျမတို့လုပ်နေတဲ့အတွက်အခုချိန်မှာတော့ရုပ်သေးကတော့ပြောရမယ်ဆိုရှင်ဟိုရင်း popular ပြန်ဖြစ်နေတယ်လို့ပဲပြောရမှာပေါ့နော်ပြန်ပေါ်နောက်ကလေးစာပေးပွဲတော့ဆိုရှင်အခုတလောကကျမသုံးရစလုံးကျမအဲ့ကလေးစာပေးပွဲတော့ဒီမန္တလေးမှာကပြနိုင်ခဲ့တယ်မိနစ်30ကပေါ့နော်ကလေးတွေလည်းလုံးဝဆွဆောင်နိုင်ခဲ့ခုဖြစ်အချင်းလေးတွေနဲ့ထည့်ပေါ့မှာမြို့သမီးတယောက်အနေနဲ့လုပ်တဲ့အတွက်ကြလဲပိုးပြီးစစ်စစ်တည်တရားတွေကိုကျမထင်နေပေါ့နော်တပည့်တွေမန်နေဂျာမြို့သမီးတွေကျမတပည့်မတွေလုပ်တယ်ဆိုဘာမှကျမလှည့်မကြည့်အောင်အဲ့နောက်ဒီမှာကျမအသေးတမ်းမှာအမျိုးသမီးတွေတူမတွေရောအများကြီးပဲအဲရုပ်သေးသမားဟိုရင်းကိုကသူတို့ကနိုင်နေဆိုကျွန်တော်တို့ခန့်ပြီးလာစားပြီးပြီးတော့ညတနာရီလေးကိုကဲလာအနည်းဆုံးအချိန်ကတော့ဟိုရင်းချက်တာနဲ့ကိုပထမလာစားကို9000လောက်ပြီးပြန်မှာကိုခန့်ထားတာဒီတန်းမှာကိုအများကြီးကျွန်မတလာ30-30ကျော်လာကထုတ်ပေးရတယ်သူတို့အဲ့တော့အဲ့အမျိုးသမီးတွေကပို့ပြီးတော့စစ်သက်တည်ကြတာကိုတွေ့ရတယ်ဒီကြောင့်မလို့အမျိုးသမီးတွေဟာကျွန်တော်တို့အနေနဲ့အများကြီးလိုအပ်ပါတယ်ရုပ်သေးကိုအမှုပညာကိုမျက်လို့စွာနဲ့အခုတော့နိုင်ငံညာသားကိုကျမတို့ကမှီခူရတဲ့ဖြစ်နေတယ်လေ
။အ
ဲမြမရဲ့အားကိုလည်းလူကျင်နေအကြအမျိုးသမီးတွေရောပေါ့နော်ပါဝင်ပြီးတော့မှနောက်ထပ်ဘုံလုံးဘသူရုပ်သေးတင်နေတဲ့ဆိုကျမတို့ free ပဲ။အားလုံးအမျိုးသမီးအားလုံးကိုလည်းပဲဖိတ်ခေါ်ပါရတယ်။အဲ့တော့အဲ့လိုမျိုးတွေပေါ့ဟိုကိုမြမရုပ်သေးဟာကျမတို့မြမလူမျိုးတွေဟာအင်မတန်မှကဘာကနှစ်သက်မျက်နှာတန်ဖိုးထားတဲ့အင်မတန်အဖိုးတန်လူပညာပန်းကိုပိုင်ဆိုင် နဲ့ပိုင်ရှင်နေဖြစ်တယ်ဆိုတာကိုเนาะတကယ်ကိုမေးလျော့သတိမမူခုမင်းမသိရှိကြဘူးဖြစ်နေပါတယ်အဲ့ဒါကျွန်မအကြောင်းမလို့အဲ့ဒါလေးကိုထောက်ပြချင်ပါတယ်ကျွန်မတို့ရုပ်သေးနုညာကိုကဘာမှာရှိတာကိုရုပ်သေးကဒါမဲ့လို့ဒီကဘာရုပ်သေးတဲ့မှာမြမရုပ်သေးကတကယ်ကိုအလေးနဲ့ဆုံးအခက်ခဲဆုံးသူတို့တွေကိုနှိုက်ကွာကျွန်မတို့ရုပ်သေးကိုမျက်နှိုးတာသူတို့ပါဇက်ကကိုပြောတာဒါအကောင်းဆုံးအဲ့ဒါကိုကျွန်မတို့မြမလူမျိုးတွေမသိတာတန်ဖိုးမထက်တာကျွန်မဝန်းနေလို့မဆုံးပါဘူးဆိုတာလေးနဲ့ကျွန်မပြောချင်ပါတယ
်တကယ်တော့မြမအနုပညာကိုတန်ဖိုးထားတတ်ဘူးပေါ့နော
်ဟုတ်ပါတယ်ကိုမြမအနုပညာကိုမြမမျိုးတွေကမြောက်စားမှတောက်ကြွားမှာပါအခုတော့နိုင်ငံသားပြောက်စားလို့ကျွန်မတို့တောက်ကြွားနေရတာဖြစ်နေကျွန်မရှက်တယ်ဝန်းနေတယ်ကျွန်မအဲ့ဒါကို
ကျေးဇူးအများကြီးတင်ပါတယ်ဆရာမ
โอเคจิตุติมาเลยครับมาเลยจิตุติมาเลย You can bend but never break me cuz it only serves to make me more determined to achieve my final goal and I come back even stronger
แล้วก็มันเลยยกเต้ภွဲကိုတီထောင်ခဲ့တဲ့ดอมมะมะနိုင်ကိုดอลละตันကဆက်သွယ်မြင်မြန်ပြီးတော့အမျိုးသမီးကဏ္ဍမှာတင်ဆက်ထားတာဖြစ်ပါတယ်အခုသိပ္ပံနဲ့နေပညာအလဲရောက်ပါပြီဒီတစ်ခေါက်တော့အာကာသတဲကအမိုက်တရိုက်တွေအကြောင်းဒေါက်ခင်မျိုးသက်ကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
အာကာသဟင်းလင်းပြင်တဲ့ကိုကြည့်ရင်ကဘာနဲ့ဝေးတဲ့နေရာမှာရှိတဲ့ကျယ်ရီဂျူတွေကိုမျက်စိနဲ့ရေးရေးမြင်နိုင်ပါတယ်ဒါပေမဲ့ကဘာနဲ့တိတ်ပြီးမဝေးလာတဲ့ကဘာပတ်လမ်းနဲ့ရှိတဲ့လူတွေပြစ်တင်ထားတဲ့အမိုက်တွေကိုတော့သတိထားမိကြမှာမဟုတ်ပါဘူးအာကာသထဲမှာအမိုက်ဖြစ်နေသွားပြီးစုပုံနေတဲ့စွန့်ပစ်ပစ္စည်းတွေရဲ့အန္တရာယ်ကို NASA အာကာသစူးစမ်းရေးဌာနကဒေါက်တာပဒေတာတင်ကပြောပြပေးမှာပါ။အမိုက်ဖြစ်လာမဲ့စွန့်ပစ်ပစ္စည်းတွေအာကာသထဲကိုဘယ်လိုရောက်လာလဲဆိုတာကစပြီးကြည့်ရအောင်ပါ
1959ခုနှစ်လွန်ခဲ့တဲ့အနှစ်60ရရှားအနေနဲ့ပထမအဦးဆုံးအောင်မြင်စွာဒီ Sputnik ဆိုတဲ့ဂျိုတူကိုပြစ်တင်ခဲ့တဲ့အချိန်ကစပြီပေါ့နော်အခုချိန်မှာကမ္ဘာပေါ်မှာနိုင်ငံပေါင်း40ကျော်ကတင်ထားတဲ့ဂျိုတူတွေအလုံးပေါင်း 9,000 လောက်ရှိပါတယ်2013ခုနှစ်မှန်ကျဲအရဆိုလို့ရှိရင် 9,000 လောက်ရှိတဲ့အထက်ကနေပြီးတော့ 3,500 3,600 လောက်ဟာကမ္ဘာကိုပတ်နေသေးပါပဲဒါပေမဲ့1,000ကျော်လောက်ကပဲတကယ်တမ်းအလုံးလုံးနေတဲ့ဂျိုတူတွေဖြစ်ပါတယ်ကျန်တဲ့2,500 လောက်ကဟိုဘက်ထရီအားကုန်သွားတာဆက်ချွေရင်းသွားတာဆိုပြီးတော့မှတုံးလို့မရတဲ့ဂျိုတူတွေပါပါတယ်ဂျိုတူတွေမကပါဘူးတင်ထားတဲ့ဟာအာကာသတုတေသနလေးလာရေးကိရိယာတွေပါတယ်ဥပမာအားဖြင့် Hubble အာကာသမှန်ပြောင်းပါနောက်အင်္ဂါဂျိုလို့ဘာလို့လွတ်တင်ထားတဲ့အင်္ဂါဂျိုပတ်လန်းတဲ့ဂျိုတူတွေလည်းပါတယ်ဒါတွေအကုန်လုံးကအာကာသလာရောက်နေတဲ့အလုံးလုံးနေတာအလုံးမလုံးတဲ့သိပ္ပံပစ္စည်းတွေပါအဲ့ထဲမှာတုံးလို့မရတဲ့ပစ္စည်းတွေပြက်သွားတဲ့ပစ္စည်းအပိုင်းအစတွေအာကာသတွေကိုလွတ်တင်လိုက်တဲ့ဂျူဒူနောက်ဆုံး stage final stage ကပစ္စည်းတွေအဲ့ဒါဂျူဒူရဲ့ပစ္စည်းတွေနောက်ပြီးတော့ဂျူဒူရဲ့အပိုင်းအစတွေအာကာသလေးလာစူဇန်ရီတုတေသနဥပမာအဖြစ်အပြည့်ဆိုင်ရာအာကာသစခန်းဆိုပါဆို International Space Station အဲ့ဒါတွေကမတုံးတော့တဲ့ပစ္စည်းတွေပုံစံတဲ့ပစ္စည်းတွေလည်းအာကာသတွေကိုသူတို့ပြစ်ထုတ်လိုက်ပဲအဲ့ဒါတွေကအများများလာပါပြီ
အာကာသထဲမှာအမိုက်ပမာဏကဘယ်လောက်ရှိနေပါသလဲ
အခုလောလောဆယ်လက်တီးစုပ်ပမာဏလောက်ရှိတဲ့ကဘာကနေပြီးတော့လှမ်းပြီးတော့မှန်ပြောင်းနေတဲ့တေချာ track လုပ်ပြီးတော့တေချာလိုက်ပြီးတော့သူတို့သွားတဲ့လမ်းကြောင်းတွေလိုက်ကြည့်လို့ရတာလက်တီးစုပ်ပမာဏတွေကြီးတဲ့ဟာတဲ့1,000 2,000လောက်ရှိတယ်ဒါတွေကိုကဘာပေါ်မှာရှိတဲ့နိုင်ငံတော်တော်များများနေလိုက်ပြီးတော့သူတို့ဒီအမိုက်သွားလမ်းကြောင်းတွေလိုက်ပြီးတော့ track လုပ်နေပါတယ်ကြည့်နေပါတယ်တူတဲ့တေးတဲ့ဒီလက်တီးစုပ်တဲ့တေးတဲ့တလက်မလက်မဝက်လောက်ကနေပြီးတော့လက်တီးစုပ်မရှိချီလောက်စွန့်ပစ်ပစ္စည်းအလေးအလွန့်အမှိုက်တရားအလုံးပေါင်း9သိန်းမကရှိတယ်လို့ကမှန်းထားပါတယ
်ဒီအာကာသတဲကအမှိုက်တွေအန်ဒီကတိတ်မသေးလာပါဘူ
းခက်တာကသူကဒီတိုင်းနေနေတာမဟုတ်သူတို့ကကဘာပတ်လမ်းကြောင်းထဲမှာပတ်နေတဲ့အတွက်ကဘာအထက်မိုင်200နဲ့မိုင်900ကြားလောက်မှာပတ်နေတဲ့ဟာမှာသူ့ရဲ့အချိန်ကတနာယူကိုမိုင်18,000လုံးနဲ့လေပတ်နေပါတယ်အဲ့တော့တစ်ချိန်ကြလို့ရှိရင်တော့ကဘာဆွဲအားနဲ့တပြေးလေးကဘာလေးထုတွေရဲ့မိုင်200အောက်ကိုရောက်လာတာနဲ့သူကကဘာကိုပတ်ပြီးပြန်အကြမှာတော်တော်များများကဘာလေးထုတွေကမြူမုံလေးနဲ့တိုက်ပြီးတော့မိလောင်ပြီးပြတ်ကျသွားပါတယ်ဒါပြီးပင်အားလုံးလောင်ကျွမ်းမသွားဘဲနဲ့ကဘာကိုပြန်ကျလာတဲ့အပိုင်းအစတွေလည်းရှိပါတယ်အဲ့တော့ပြန်ကျလာတဲ့အပိုင်းအစတွေကဒူးတွေကြီးပြီးအချိန်ကြီးမှစွာနဲ့အောက်ကိုပြတ်ကျတဲ့အတွက် ကမ္ဘာမှာရှိတဲ့လူသားတွေနေတဲ့နေထိုင်ရာပတ်ဝန်းကျင်တွေမှာဆိုလို့ရှိရင်အသက် OA စီစဉ်အန္တရာယ်တွေအများကြီးရှိပါတယ်ရှိလဲရှိခဲ့ပါတယ်ရှိလဲရှိအောင်ပါပ
ါလွတ်တင်ထားတဲ့ပစ္စည်းတွေအာကာသထဲမှာပဲပျက်စီးနိုင်တယ်လို့နောက်ထပ်ထပ်ပြီးလွတ်တင်စရာနေရာမရှိတဲ့ပြဿနာကိုကြုံရနိုင်ပါတယ်
လွတ်တင်ထားတဲ့ဒီလက်ပတ်အလုံးလုံးနဲ့ဂျူရူးတွေတိတ်ပန့်ပစ္စည်းတွေကတစ်ခုနဲ့တစ်ခုတိုက်မိတာဒါမှမဟုတ်လို့ရှိရင်အရင်အလေအလွဲ့အနေနဲ့အခုလက်ပတ်နေတဲ့ဂျူရူးတွေတိတ်ပန့်ကရိယာတုံးနေသေးတဲ့ဆက်ပစ္စည်းနဲ့တိုက်မိတဲ့အခါကြလို့ရှိရင်ဒီတုံးနေတဲ့ပစ္စည်းတွေကပြတ်သွားပါတယ်ဥပမာအားဖြင့်လွန်ခဲ့တဲ့15နှစ်လောက်ကဟာဘယ်အာဂါတာစူဇန်လေးလာရင်မှန်ပြောင်းတာသူ့မှန်ကချိန်ဆတာလွဲနေတဲ့အတွက်ကမ္ဘာပေါ်ပြန်ယူလာပါတယ်ကမ္ဘာပေါ်ရောက်ပြီးကြည့်လိုက်တဲ့အခါကျတော့ဒီ Hubble Telescope ရဲ့ဒီအဝေးကြီးမှန်ပြောင်းကိုအလုတ်လုတ်ဖို့အတွက်ဆိုလာပြားတွေရှိအဲ့ဆိုလာပြားတွေကပဲ့နေတာရယ်ပေါက်နေတာတွေတွေ့ရပါတယ်ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီအာကာသထဲကိုရောက်နေတဲ့ကုနာဂျူဒူတွေစက်ပစ္စည်းတွေအပိုင်းအစတွေကနေအချိန်နဲ့တိုက်မိပြီးပြက်လို့ပါအဲ့တော့တစ်ချိန်ကြာလို့ရှင်အာကာသစူဇန်လေးလာဖို့အတွက်ကိုဂျူဒူတွေကနောက်လည်းတင်နေအောင်ပါပဲဘိုလီဝတာလေးလာရေးအတွက်တော့လကောင်သိပ္ပံပညာလေးလာရေးအတွက်တော့လကောင်အာကာသလေးလာရေးအတွက်တော့လကောင်ဒါမှမဟုတ်ဆက်မှုလည်းမှုနည်းပညာတိုးတက်မှုအတွက်နောက်ဆိုလို့ရှင်အာကာသထဲမှာဆက်ယုံနေထောင်ကြအောင်ပါပါဒါအပြင်နိုင်ငံတိုင်းနိုင်ငံတိုင်းကဆက်သွယ်ရေးဂျူဒူတွေလွတ်တင်နေပါပြီဘမပြဲလဲလွတ်တင်တော့မယ်ထင်ပါတယ်အဲ့တော့ဒါဒီသိပ္ပံများလာလို့ရှင်များလာတဲ့အများသူတို့ပြတ်သွားလို့ရှင်ဒီတိုင်းပဲထားလို့မရတော့ဘူး။နောက်ထပ်လွတ်တင်စရာနေရာလည်းမရှိတော့ဘူး။အောက်ကိုပြန်ကျလင်လည်းလူတွေကိုဒုက္ခရောက်မယ်ဆိုတာကိုနိုင်ငံတော်တော်များများအရန်ကိုစဉ်းစားလာကြပါပြီ
။အခုတော့ဒီအာကာသအမှိုက်တွေကိုရှင်းလင်းဖို့အတွက်စူးစမ်းနေပါပြီ
။ဒီအာကာသအမှိုက်တဲ့ပစ္စည်းတွေကိုဘယ်နည်းဘယ်ပုံနဲ့အာကာသထဲမှာပဲရှင်းလင်းပြီးထုတ်ပြလိုက်မလဲ။ဂျူဒူအဟောင်းအပျက်စီတွေကိုကမ္ဘာလေတုထဲကိုစိတ်ချတဲ့နေရာကိုပြန်ဆွဲလာပြီးတော့မီးလောင်ပြီးပြက်ကျသွားတဲ့အထိစိတ်ချတဲ့နေရာကိုရောက်တဲ့အထိဘယ်လိုဆွဲချလာမလဲဆိုတဲ့နည်းတွေကိုအများကြီးအသုံးပြုနေကြပါတယ်။ဒီပစ္စည်းတွေကိုဘယ်နည်းနဲ့ဖယ်မလဲဆိုတဲ့ဟာကိုစပြီးတော့သူတေသနာလုပ်တာကြာပါပြီ။10နှစ်15နှစ်မကတော့ဘူး။အဲ့ထဲမှာအမေရိကန်နိုင်ငံက University of Colorado က pulse electron gun လို့ခေါ်ပါတယ်။သူကဒီ electronic အားပေါင်းမြောက်များစွာနဲ့ပြက်နေတဲ့ဂျူဒူတွေအစိပ်ပိုင်းတွေကိုသူကလှမ်းပြီးတော့ပြက်လိုက်ပြီးတော့အဲ့နေရာကနေပြီးတော့မှသူအရှိန်နဲ့အောက်ကိုပြန်ထိုးကျသွားအောင်ဖြုတ်တဲ့နည်းကိုသူတို့အခုစဉ်းစားနေပါတယ်။ European Space Agency ကလည်းဒုတဲ့တိတ်ကြီးတဲ့ဂျူဒူအဟောင်းတွေကိုသူတို့ကလှမ်းပြီးတော့ဖမ်းယူပြီးကမ္ဘာလေတုမိုင်200နီးပါးလောက်ဆွဲယူလာပြီးမီးလောင်ပြီးပြက်ကျသွားအောင်လုပ်တဲ့နည်း2023ခုနှစ်မှာစာစမ်းမှာဖြစ်ပါတယ်ဂျပန်အာကာသအေဂျင်စီ JAXA လည်းဒီ electrodynamic နည်းနဲ့တန်လိုက်စကွင်းနဲ့ညှို့ပြီးအဲ့တန်တဲ့တွေကိုရအောင်ဆွဲယူလိုက်ပြီးတဲ့အခါကျတော့မှလွှတ်ချလိုက်မယ်ပေါ့နော်တချို့ကြတော့လေဂျူဒူအဟောင်းတွေကိုမှိန်းနဲ့ထိုးလိုက်မယ်နောက်ဂျူဒူတစ်ခုကနေသူ့ကိုလမ်းကြောင်းမှန်တဲ့နေရာကိုဆွဲယူသွားပြီးပျက်စီးသွားအောင်လုပ်တဲ့နည်းနောက်တနည်းကပိုက်ကွန်ကြီးတွေနဲ့မိုင်50 100လောက်ရှိတဲ့ပိုက်ကွန်ကြီးတွေနဲ့တည်သွားပြီးတနည်းကြတော့မှကဘာပတ်လန်းကြောင်းနဲ့မီးလောင်ကြီးပျက်စီးသွားတဲ့အထိရောက်သွားဖို့အတွက်သူတို့စူးစမ်းနေကြပါတယ
်။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရင်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပါမယ်။
ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးခြင်းနဲ့ VOA ကနေပြီးတော့မြတ်တာလက်ဆောင်ကဏ္ဍမှာတည်သခြင်းတောင်းခြင်းနဲ့ကိုယ့်ရဲ့တွေ့ကြုံတွေကိုရင်ဖွင့်ခြင်းနဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့ထင်မြင်စာချက်တွေကိုမျှဝေခြင်းနဲ့ဆိုလို့ရှိရင် VOA ကိုစာရေးသားကြဖို့ဖိတ်ကြပါရခင်ဗျာ VOA ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သောရရှင်များခင်ဗျာ။မေလ3ရက်နေ့မှာကြောက်ရွံ့တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဟာဆိုရင်သတင်းသမားတွေရဲ့အခန့်ကဏ္ဍအရေးပါမှုနဲ့ပြည်သူလူထုအနေနဲ့သတင်းအချက်အလက်တွေလွတ်လွတ်လပ်လပ်ရရှိစေဖို့အရေးကြီးတဲ့အကြောင်းကိုသတိပြုမိစေဖို့ဖြစ်ပါတယ်။ကမ္ဘာအနှံ့ကနိုင်ငံတော်များများမှသတင်းတောက်တွေ၊ Editor တွေ၊ထုတ်ဝေသူတွေအပါအဝင် Media လုပ်ငန်းလုပ်ကိုင်နေကြသူတွေဟာသူတို့ရဲ့ဖော်ထုတ်တင်ပြမှုတွေကြောင့်တက်ခိုက်ခံရမှုတွေဖန်စီထိမ့်သိမ့်ခံရတာတွေတက်ဖြတ်ခံရတာတွေကြုံနေကြရသလိုထုတ်ဝေတဲ့စာဆောင်တွေကိုလည်းစင်စါတီးဖြတ်ခံရတာဒဏ်ငွေတက်ခံရတာပိတ်ပစ်ခံရတာမျိုးတွေနဲ့ကြုံတွေ့နေရတယ်ဆိုတာကိုထပ်မံအသိပေးတာလည်းဖြစ်ပါတယ်ဒီမိုကရေစီဆော့ယုတ်လာမှုအုတ်ချုပ်တဲ့အစိုးရရဲ့အာဏာရှင်ဆန်မှုနဲ့လွတ်လပ်တဲ့သတင်းစီးဆင်းမှုပေါ်နှောက်ယှက်ဟန်တားမှုအစရှိတာတွေဟာ တိုက်ဆိုင်မှုမဟုတ်ပါဘူးလွတ်လပ်ပြီးတော့တားဆီးနှောက်ယှက်မှုကင်းတဲ့သတင်းလောကဟာအစိုးရရဲ့လှည့်ပြားမှုတွေခြားစားမှုတွေစိုက်လိုက်မှတ်တပ်ပြည်သူတွေသိရှိအောင်ဖော်ပြပေးနိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်သတင်းသမားတွေဟာအစိုးရနဲ့နိုင်ငံရေးအပေးအယူပြုလုပ်သူတွေကိုတမာတမတ်ကြအောင်တက်မှတ်အောင်စောင့်ကြည့်ပေးနေသူတွေဖြစ်ကြပါတယ်ဒါကြောင့်လွတ်လပ်ပြီးတော့ဒီမိုကရေစီပြည့်ဝတဲ့လူ့ဘောင်အဖွဲ့အစည်းတစ်ခုဟာသတင်းလွတ်လပ်ခွင့်မရှိဘဲမတည်ရှိနိုင်ပါဘူးလွတ်လပ်တဲ့သတင်းမီဒီယာဟာပြည်သူလူထုကိုသတင်းအချက်အလက်နဲ့ဗဟုသုတပေးသလိုပြည်သူလူထုရဲ့ဆန္ဒကိုအခြေခံတဲ့နိုင်ငံရေးစနစ်ကိုကာကွယ်စောင့်ရှောက်မှုပေးပါတယ်အာဏာအသုံးပြုမှုစောင့်ကြည့်ရေးဆိုတဲ့အခုနှစ်ရဲ့ဆောင်ဘုတ်ကသတင်းလွတ်လပ်ခွင့်ကိုဖော်ဆောင်ဖို့နဲ့ထိမ့်သိမ်းကာကွယ်စောင့်ရှောက်ရေးအရေးပါမှုသတင်းသမားတွေပေါ်ရာဇဝတ်ပြစ်မှုနဲ့တရားစွဲဆိုခံရခြင်းကနေအကာအကွယ်ပေးတဲ့လွတ်လပ်တဲ့တရားရေးစနစ်အရေးပါမှုတွေကိုမီးမောင်းထုတ်ပြသနေပါတယ်။ဒါကြောင့်သတင်းမီဒီယာတွေဟာသူတို့ရဲ့အလုပ်ကိုသူတို့လုပ်နေခြင်းအပြင်ပြည်သူလူထုထံသတင်းအချက်အလက်တွေလွတ်လပ်စွာစီးဆင်းစေရေးဆိုတဲ့နေရာမှာမတူကွဲပြားမှုတွေကိုပွင့်လင်းစွာရေးသားဖော်ထုတ်နှင်ပြပိုင်ခွင့်ပြုတဲ့ဥပဒေရှိရမယ်။လွတ်လပ်စွာဖော်ပြခွင့်ကိုတရားဥပဒေအရအကာအကွယ်ပေးရမယ်။သတင်းသမားတွေကလည်းအမြင့်မားဆုံးကျင့်ဝတ်ဆိုင်ရာစောင့်ထဲမှုရှိကြရမှာဖြစ်ပါတယ်။ကမ္ဘာသတင်းလွတ်လပ်ခွင့်နေမှာစင်စာဖြတ်တောက်မှုနဲ့ပိတ်သိမ်းဖြစ်တဲ့အန္တရာယ်တွေရင်ဆိုင်နေကြရတဲ့သတင်းမီဒီယာတွေကိုထောက်ခံကြောင်းပြသကြရမှာဖြစ်တယ်လို့သတင်းသမားတဦးရဲ့တာဝန်ကိုထမ်းဆောင်ရင်းနဲ့အသက်ပေးသွားခဲ့ကြရတဲ့သူတွေကိုလည်းကျွန်ုပ်တို့ကအောက်မေ့သတိရနေကြပါတယ်။နိုင်ငံအားလုံးအနေနဲ့အွန်လိုင်း offline မီဒီယာတွေအားလုံးရဲ့သတင်းလွတ်လပ်ခွင့်ကိုအားပေးထောက်ခံကြဖို့ကျွန်ုပ်တို့ကတောင်းဆိုလိုက်တယ်လို့သတင်းသမားတွေပေါ်ကျူးလွန်ကြတဲ့ရာဇဝတ်မှုတွေကိုလည်းစုံစမ်းဖော်ထုတ်အရေးယူအပြစ်ပေးဖို့တောင်းဆိုလိုက်ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ
။အခုကြားခဲ့ရတာက American Soya ရဲ့အမြင်အဖော်ပဲဖြစ်ပါတယ်ခင်ဗျာ။ VO ရဲ့အဖော်မဟုတ်ပါဘူး။ VO American တန်ကနေပြီးတော့စနေနေ့မနေ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာစီစဉ်ကိုမနေ့၈နာရီကနေ9နာရီထိ line meter 16 kHz 1.835 line no meter 19 kHz 15113ည line no meter 47 kHz 933ည5တို့ကနေပြီးတော့ပြန်လဲထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ပြည်မြန်မာပိုင်းရဲ့စနေနေ့မနေ့ဖက်စီစဉ်ကိုဆက်ပြီးတော့နားဆင်နေကြတာဖြစ်ပါတယ်အခုတော့သတင်းကျဉ်းချုပ်ကိုမတ်စုမြတ်မုံကကြီးညာပါလိမ့်မယ်
American ပြည်ထောင်စုကပါကစ္စတန်တပ်တမန်တွေပေါ်ခီးသွွားကန့်သက်ချက်တွေထုတ်ပြန်ခဲ့ပြီးတဲ့နောက်ပါကစ္စတန်ကလည်း American တပ်တမန်တွေပေါ်ခီးသွွားကန့်သက်ချက်ပြန်လည်ထုတ်ပြန်လိုက်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးသဘောတူညီမှုအရ American တပ်တမန်တွေကိုပေးထားတဲ့လက်ရောချက်တွေကိုလည်းပြန်လည်ရုပ်သိမ်းလိုက်ပါတယ်။ American ပြည်ထောင်စုမှာတာဝန်ကျနေတဲ့ပါကစ္စတန်တပ်တမန်တွေအနေနဲ့သူတို့တာဝန်ကျတဲ့နေရာကနေကီလိုမီတာ40ထက်အကျော်အကွာအဝေးကိုသွားချင်တယ်ဆိုရင်9ရက်ကြိုတင်အသိပေးခွင့်တောင်းဖို့အတွက် American အစိုးရကကန့်သက်ခဲ့တာပါ။မြန်မာနိုင်ငံမှာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ writer သတင်းတောက်နှစ်ယောက်ဖမ်းဆီးတရားစွဲခံထားရတာနဲ့ပတ်သက်လို့သူတို့ဟာပြစ်မှုမမြောက်ဘဲဖမ်းဆီးခံရတာဖြစ်တယ်လို့ NLD ပါတီဗဟိုအလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးမြဝင်းကပြောကြားခဲ့ပါတယ်။သတင်းတောက်တွေလက်ထဲမှာစာရွက်စာတမ်းတွေမိတယ်ဆိုပေမဲ့ဒီလျှို့ဝှက်ချက်တွေကိုလက်တွေ့အသုံးမချရသေးဘူးဆိုရင်ဥပဒေအရာပြစ်မှုမမြောက်ဘူးလို့ဦးမြဝင်းကရှင်းပြပါတယ်။ writer သတင်းတောက်တွေကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရနိုင်ရဲ့အမှုနဲ့ပတ်သက်လို့လည်းရဲတရားရုံးကချောက်မိန်ပေးတာဟာဥပဒေနဲ့မညီဘူးလို့ပြောပါတယ်မြန်မာနိုင်ငံမှာဥပဒေအခွင့်အရေးအညီအမျှမရနိုင်သူတွေကိုတရားဥပဒေမှာဒီညီမျှတဲ့အခွင့်အရေးရနိုင်ဖို့အတွက်ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ရုံးကိုတောက်ကြနေကနေပြီးတော့မှဖွင့်လှစ်ခဲ့စင်မှာရှေ့နေကြီးဦးညောင်ဝင်းကအခုလိုရှင်းပြခဲ့တာပါမြန်မာနိုင်ငံမှာကချင်တိုင်းရင်းသားတွေအပေါ်ဖိနှိပ်မှုတွေအဆုံးသတ်စေဖို့နဲ့တိုင်းရင်းသားဒေသတွေမှာအစိုးရတပ်တွေရဲ့အကြီးအကျယ်ထိုးစစ်ဆင်မှုတွေဖိနှိပ်ညှဉ်းပန်းမှုတွေကိုအမေရိကန်အစိုးရနဲ့ပြည်သူတွေကိုသိနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကသမ္မတအင်တော်ရှိမှာကချင်မြန်မာနဲ့အခြားတိုင်းရင်းသားတွေစုပေါင်းပြီးတော့24နာရီကြာအစာရှောင်ဆန္ဒပြပွဲလုပ်နေပါတယ်ရှင
်။တရင်ချင်းချုပ်ကိုမတ်စုမြတ်မုံကညင်ညာပေးခဲ့တာပါခင်ဗျာ။ဒီကိတုမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကမတ်အင်ဂျင်နိုင်မှာအတန်ပိုင်းဆိုင်ရာအင်ဂျင်နီယာက Zenef Abdurrahman ဖြစ်ပါတယ်။ VOE ကိုအခုလိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ကြောင်းလွယ်ပါ
This program has come to you from the Voice of America, Washington.